Welcome to the Voice of America in Burmese.
မင်္ဂလာနေ့ကျမတော်တာရှင်များရှင်2018ခုနှစ်မေလ29ရက်အင်္ဂါနေ့ညပိုင်း VOA စီစဉ်လေးကိုမင်းခင်ပြောင်းစုပြီးဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00 AM ထိလိုင်းဒိုမီတာ24 25 32နဲ့52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမအီတန်စမဒီညတော်စီစဉ်လေးကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျမသင်ကြီးထိုက်ပါရှင်အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကိစ္စအတွက်မြောက်ကိုရီးယားထိပ်တန့်အရာရှိတဦးအမေရိကန်ကိုလာရောက်နေပါတယ်။ရခိုင်ကမ်းရိုးတန်းကိုမုံတိုင်းအန်ဒီရဲ့သတိပေးထားပါတယ်ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းနေပြီးမှသောတာရှင်တွေနားဆင်ကြမှာက NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေလက်နဲ့ဖြုတ်သိမ်းဖို့တက်မတော်ဘက်ကလိုလားနေပြီမဲ့လေတိုင်းရင်းသားလက်နဲ့ကန်အဖွဲ့တွေဘက်ကတော့ဒီချက်ကိုလက်ရှိချိန်မှာလက်မခံနိုင်သေးဘူးလို့ပြောနေကြတဲ့ပတ်သက်ပြီးတော့
တဆူတပ်ဘက်ကတော့သူတို့ကတော့ဒီဟိုလက်ရှိတပ်မတော်ဘူးပဲသူတို့ကတော့မပြည့်ပြင်ခြင်းဘူးဆိုတဲ့သဘောမျိုးရှိနေတယ်အဲ့ဒီပုံမှာကျွန်တော်တို့မြင်တာတော့လက်ရှိတပ်မတော်ကဒီမိုကရေစီ
မွန်ပြည်သက်ပါတီရဲ့ဒုတိယဥက္ကဋ္ဌနာဟင်သာခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်ဒါပြင်အမေရိကန်အောက်လွှတ်တော်ကနေပြီးတော့တခဲနဲ့တီးပြလိုက်တဲ့မြန်မာနိုင်ငံဆိုင်ရာပြင်ဆင်ချက်ဥပဒေမူကြမ်းကမြန်မာနဲ့အမေရိကန်ဆက်ဆံရေးပေါ်ဘယ်လိုတက်ရအောင်လဲဆိုတာကိုလည်းနားဆင်ကြားဖို့ရှိပါတယ်Now KNBB အဖွဲ့ကလည်း NGA မှာလက်မဲ့ရေးထိုးဖို့ပြင်ဆင်စားအောင်မယ်ဆိုတဲ့အကြောင်းနဲ့ Fancy Can Writers တင်းနောက်နှစ်ယောက်ရဲ့အမှုမှာကဘာကျော်ရှိနေ Among Clooney စတင်ပါဝင်ဆောင်ရွက်နေတဲ့အကြောင်းစာတွေကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုညဝင်းအောင်တို့ကကြီးညာပေးပါမယ်ရှင
်။ American နဲ့မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တို့ထိပ်သီးတွေ့ဆုံပွဲနဲ့ပတ်သက်ပြီးဆွေးနွေးဖို့မြောက်ကိုရီးယားရဲ့ထိပ်တန့်အရာရှိတို့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုလာရောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအတည်ပြုထားပါတယ်။မြောက်ကိုရီးယားရဲ့ဒုတိယဥက္ကဋ္ဌကင်ယောင်ချိုနယူးယောက်ကိုလာနေပြီလို့ဒီကနေ့မနက်မှာပဲသမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါ။မြောက်ကိုရီးယားထောက်လှမ်းရေးအေဂျင်စီရဲ့အကြီးအကဲဟောင်းအနာယပါတီရဲ့ဒုတိယဥက္ကဋ္ဌကင်ယောင်ဟိုချိုကိုဘေကျင်းလေဆိပ်မှာတွေ့လိုက်ရတယ်လို့ပြီးခဲ့တဲ့နိုင်ပိုင်းအထွန်းကပဲသတင်းတွေကဖော်ပြကြပါတယ်။ကင်ယောင်ချိုကနယူးယောက်ကိုဗုဒ္ဓနေ့မှာသွားဖို့အစီအစဉ်ရှိတယ်လို့လည်းတောင်ကိုရီးယားယုံဟပ်သတင်းအေဂျင်စီကဖော်ပြပါဗျ။မြောက်ကိုရီးယားခေါင်းဆောင်ရဲ့ကြီးညာချက်မှာဒေါသတကြီးရန်လိုနေတာကိုတွေ့တယ်လို့အမေရိကန်သမ္မတကပြစ်တင်ပြောဆိုပြီးဇွန်လ12ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ဆွေးနွေးပွဲကိုဖျက်တဲ့အကြောင်းကြားစာကိုပြီးခဲ့တဲ့သတင်းပတ်တုန်းကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းထံကိုပေးပို့ခဲ့တာပါ။ဒါပေမဲ့လည်းပြီးခဲ့တဲ့တနင်္ဂနွေနေ့ကကိုရီးယားနှစ်နိုင်ငံနယ်စပ်ဆင့်မဲ့ဆုံးမှာဆွေးနွေးပွဲတွေအပါအဝင်အမေရိကန်နဲ့မြောက်ကိုရီးယားကြားမှာဆက်ပြီးတော့ညှိနှိုင်းနေကြပါတယ်။အင်ပီရောရဲ့ဒုတိယအရာရှိချုပ်ဂျိုးဟက်ကင်နဲ့တခြားအစိုးရအရာရှိတွေထိပ်သီးဆွေးနွေးပွဲကျင်းပဖို့စီစဉ်ထားတဲ့စင်ကာပူကိုတွားရောက်ခဲ့ပါတယ်။ထောက်ပံ့ပို့ဆောင်ရေးပြင်ဆင်မှုကိုအဓိကထားဆောင်ရွက်ဖို့စင်ကာပူကိုတွားတာလို့အမေရိကန်သမ္မတအင်ပီရောကမနေ့တုန်းက VOA ကိုအတည်ပြုပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ
်။ဂါဇာကမ်းမြောင်ဒေသကစစ်သွေးကြောတွေရှိမဲ့နေရာကိုအစ္စရေးလေတပ်ကဒီကနေ့လေကြောင်းကနေတိုက်ခိုက်ပါတယ်။ဒါဟာစစ်သွေးကြောအုပ်စုကအစ္စရေးတောင်ပိုင်းနေရာအတော်များများကိုလက်နက်ကြီးမော်တာ25လုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးနောက်ပြုတ်လုတဲ့ထိုးစစ်ဖြစ်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။စစ်သွေးကြောတွေပစ်ခတ်လိုက်တဲ့မော်တာထိပ်မှုအများစုကိုအစ္စရေးရဲ့မစ်ဆိုင်းကာကွယ်ရေးစနစ်ကနေဂျားဖြတ်ဟန်တားနိုင်ခဲ့ပြီးအခြားမော်တာကြီးတွေကတော့လူသူမရှိတဲ့နေရာတွေမှာကြောက်ရောက်ပောက်ကွဲပါတယ်တိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရသူတော့မရှိပါဘူးအစ္စရေးဘက်ကတားမြစ်ထားတာကိုထိုးပေါက်ဆန္ဒပြနိုင်မှုအတွက်ပါလက်စတိုင်းရေးလှုပ်ရှားသူအုပ်စုတစုကဂါဇာကနေဒီကနေ့ပဲလှေနဲ့ထွက်ခွာသွားပါတယ်အစ္စရေးစစ်တပ်ကတော့ပြည်သူတွေအနေနဲ့ကမ်းခြေကနေဘယ်အတိုင်းအတာထိသာသွားလာခွင့်ရှိတယ်ဆိုတာကိုတားမြစ်ထားတာပါအစ္စရေးကို1948ခုနှစ်ကစတင်တည်ထောင်ချိန်မှာပါလက်စတိုင်းနယ်မြေတွေကိုသိမ်းယူခဲ့တာကြောင့်အဲ့ဒီဒေတာကနေထွက်ပြေးသွားကြသူတွေဒါမှမဟုတ်အတင်းကျပ်မောင်းထုတ်ခံရတဲ့ပါလက်စတိုင်းတွေကသူတို့နေရရင်ပြန်နိုင်ရေးတောင်းဆိုဆန္ဒပြတဲ့နေဆက်ဒေတာမှာပြီးခဲ့တဲ့2လလောက်ကစလို့တင်းမာမှုတွေစခဲ့ပါလေ
အမေရိကန်တို့စစ်ကူပေးထားတဲ့အာဖဂန်အထုတပ်ဖွဲ့တွေကနန်ဂါဟာပြည်နယ်အရှေ့ပိုင်းမှာအရတား9ဦးကိုတပ်ဖြတ်10ဦးဒဏ်ရာရစေခဲ့တယ်လို့စွပ်စွဲခံနေရပါတယ်ဒီလူတွေကိုအစ္စလာမ်ရဲ့စစ်သွေးကြွတွေနဲ့မှားယွင်းခဲ့တဲ့အနေအထားလည်းရှိပါတယ်မတိမငိမ့်ဖြစ်နေတဲ့ချပဟာအရက်မှာညပိုင်းတိုက်ခိုက်မှုအတွင်းသေဆုံးသူအများစုကအာဖဂန်အထက်လွှတ်တော်ဥက္ကဋ္ဌရဲ့မိသားစုဝင်တွေဖြစ်တယ်လို့လဲ ပြည်နယ်အစိုးရပြောခွင့်ရက VOE ကိုဒီကနေ့ပြောပါတယ်။ဒေတာဆိုင်ရာရဲမှုနဲ့သူ့ရဲ့လက်နက်ကင်အဆောင်နှစ်ဦးလည်းသေဆုံးခဲ့တယ်လို့အတူလာခိုဂျာနီကပြောပါတယ်။ပြည်နယ်ဆိုင်ရာလုံခြုံရေးအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်မှုမရှိဘဲအာဖဂန်အထူးတပ်ဖွဲ့တွေကမနေ့တနင်္လာနေ့ညကလုပ်ခဲ့တဲ့စစ်စင်ရေးရဲ့အကြောင်းရင်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတယ်လို့လည်းသူကပြောပါတယ်။လူသေဆုံးထိခိုက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့အတွက်အဆင့်မြင့်ကိုယ်စားလှယ်အဖွဲ့ကိုဆေးလွတ်ထားတဲ့အကြောင်းအာဖဂန်အစိုးရဘက်ကပြောဆိုထားပါတယ်။ဒီတိုက်ခိုက်မှုကအာဖဂန်တို့ဦးဆောင်တဲ့စစ်စင်ရေးသားဖြစ်တဲ့အကြောင်းအာဖဂန်ဆိုင်ရာအမေရိကန်တပ်ဖွဲ့ဝင်တွေစစ်စင်ရေးမှာပါဝင်မှုမရှိတဲ့အကြောင်းအမေရိကန်စစ်တပ်ဘက်ကလည်းပြောဆိုထားပါတယ်ရှင်
။ဘယ်လ်ဂျီယံနိုင်ငံအရှေ့ပိုင်းလစ်မြို့မှာရဲတပ်ဖွဲ့ဝင်တို့နဲ့အရသာတဦးတို့တနက်နေ့ပြစ်ခတ်ခံရမှုကိုပြည်တော်စုရှိနေတွေစုံစမ်းစစ်ဆေးနေကြပါတယ်။ရဲတပ်ဖွဲ့ဘက်ကတော့အကြမ်းဖက်ဝါရာဆွဲတိုက်ခတ်မှုအဖြစ်တန်တရားထားရှိပါတယ်။ပင်မလမ်းမကြီးပေါ်ကကော်ဖီဆိုင်အပြင်ဘက်မှာရဲတပ်ဖွဲ့ဝင်တွေကိုတနက်သမားကပြစ်ခတ်ခဲ့ပြီးနောက်အထက်တန်းကျောင်းတစ်ခုတည်းကိုထွက်ပြေးသွားပြီးတစားကန်တဦးကိုဖမ်းဆီးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။တည်ဆုံးခဲ့တဲ့အရသားကတော့အဲ့ဒီအနီးနားမှာမောင်းသွားတဲ့ကားပေါ်လိုက်ပါလာသူဖြစ်တယ်လို့လစ်မြို့အစိုးရရှိနေရုံပြောခွင့်ရက AFP သတင်းဌာနကိုပြောပါတယ်။ရဲတပ်ဖွဲ့လက်ချက်နဲ့တည်ဆုံးခဲ့တဲ့တရံသမားကတနင်္လာနေ့ကမှထောင်ကလွတ်မြောက်လာသူဖြစ်တယ်လို့ဘယ်လ်ဂျီယံအသံလွှင့်ဌာန RDBF ကဖော်ပြပါတယ်။တရံသမားကအသေးစားဥပဒေချိုးဖောက်မှုတချို့ရှိပေမဲ့အစွန်းရောက်ဝါဒနဲ့ဆက်ဆက်မှုမရှိဘူးလို့အဲ့ဒီဌာနကပြောပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနိညပိုင်းထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကမ်းရိုးတန်းဒေသကိုဒီညမှာမုံတိုင်းအန်ဒီရဲ့နဲ့ပတ်သက်ပြီးအနီရောင်အဆင့်ရေးပေါ်အခြေအနေအဖြစ်မိုးစလကသတိပေးထားပါတယ်။မအောင်စစ်တွင်တဲ့ကြောက်ဖြူမျိုးတို့အနီပင်လယ်ပြင်ကိုဗဟုပြုရွေးရှားနေတဲ့မုံတိုင်းကတနအီကို၄တိုင်နှုန်း55မိုင်ကနေ83မိုင်ကြားတိုက်ခတ်နှုန်းရှိတဲ့ဆိုင်ကလုန်းမုံတိုင်းအဆင့်ရောက်နေပြီလို့မိုးလေဝသပညာရှင်ဦးထွန်းလွင်ကလည်းသတိပေးထားပါတယ်။ဘင်္ဂလားပင်လယ်အော်မှာဖြစ်တဲ့မုံတိုင်းကတနအီကို၄တိုင်နှုန်း55မိုင်ကနေမိုင်50ကြားနှုန်းနဲ့ကုန်းတွင်းပိုင်းကိုဝင်ရောက်မယ်လို့လဲမိုးစလရဲ့နေခင်းခန့်မှန်းချက်ကဖော်ပြပါတယ်။ဒါပေမဲ့လေတိုက်နှုန်းကတိထက်ပြင်းထန်လာပြီးဆိုက်ကလုန်းမုန်တိုင်းဖြစ်လာပြီးဆိုပြီးမိုးစလပညာရှင်ဦးထွန်းလွင်ကခန့်မှန်းခဲ့တာဖြစ်ပါတယ်။မုန်တိုင်းဖြတ်ကျော်စင်မှာတော့ရခိုင်ကမ်းရိုးတန်းဒေသတွေဖြစ်တဲ့မန်းအောင်ကျောက်ဖြူနဲ့စစ်တွေမြို့တို့ရဲ့ကမ်းခြေတွေမှာမုန်တိုင်းတီရဲ့သုံးဖေအထိမြင့်တက်နိုင်တယ်လို့လဲမိုးစလဦးစီးဌာနကသတိပေးထားပါတယ်ရှင်
။ဒီနေ့ဟာရီကိန်းမုန်တိုင်းရာသီမှာပထမဆုံးမုန်တိုင်းဖြစ်တဲ့အပူလျော်ပိုင်းမုန်တိုင်းအယ်ဘတ်တိုကမနေ့တနင်္လာနေ့နေကင်းပိုင်းမှာဖလော်ရီဒါပြည်နယ်လာဂူနာဘီချ်အနီးကုန်းတွင်းပိုင်းကိုဝင်ရောက်ခဲ့ပါတယ်။မုန်တိုင်းအယ်ဘတ်တိုကြောင့်ဖလော်ရီဒါကမ်းရိုးတန်းတစ်လျှောက်မှာတော့မိုးသေးထန်ပြီးရေကြီးခဲ့ပါတယ်။အဲ့ဒီမုန်တိုင်းရဲ့အမြင့်ဆုံးလေတိုက်နှုန်းကတနင်္လာကို85ကီလိုမီတာထိရှိနေပြီးမုန်တိုင်းကြောင့်ဖလော်ရီဒါအယ်ဘာမားနဲ့ဂျော်ဂျီယာပြည်နယ်တွေကဒေသတချို့မှာမိုးရေကြိမ်30စင်တီမီတာလောက်ထိရောက်လာမယ်လို့ခန့်မှန်းထားကြပါတယ်။ဒါမဲ့လေမုန်တိုင်းကခက်မြန်မြန်ရွေရှားပြီးအချိန်တို့တွင်မှအားပြော့ပြီးပြက်ပြဲသွားမယ့်အနေအထားရှိနေပါတယ်။ဒီကနေ့အင်ကာနေ့နေကင်းပိုင်းမှာမုန်တိုင်းကတန်နစီဗယ်လီဘက်ကိုဦးတည်ပြီးကုန်းတွင်းပိုင်းကိုဝင်ရောက်ပြီးနောက်ပြက်ပြဲသွားမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ်။ Atlantic Hurricane မုန်တိုင်းရာသီဇွန်လ1ရက်ကနေနိုဝင်ဘာလကုန်ထိကြာမြင့်တက်လေရှိပါတယ
်။စစ်ထန်တင့်နေတဲ့လေပြားနိုင်ငံမှာဒီဇင်ဘာလ10ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့ပြိုင်ဘက်ခေါင်းဆောင်လေးဦးတို့ကတိပြုလိုက်ပါတယ်။ငင်းငင်းကြမ်းကြမ်းနဲ့စစ်မှန်တဲ့ရွေးကောက်ပွဲတွေဖြစ်ရေးဆွေးနွေးကြတဲ့ပြင်သစ်နိုင်ငံပါရီမြို့တော်ကဆွေးနွေးပွဲအပိတ်မှာခေါင်းဆောင်တွေပူးတွဲကြေညာချက်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်နှောက်ယှက်ဖြည့်ဆည်းတာတွေဂျားဝင်နှောက်ယှက်တာတွေကိုခွင့်ပြုမှာမဟုတ်ဘဲဒီလိုလုပ်သူတွေအနေနဲ့လည်းတာဝန်ခံရပါမယ်။ဆွေးနွေးပွဲကိုစီစဉ်ခဲ့သူပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းလီဗျားနိုင်ငံတည်ငြိမ်ရေးအတွက်နိုင်ငံရေးလုပ်ငန်းစဉ်တရက်ကိုဖော်ဆောင်ဖို့ပြိုင်ဘက်အတိုက်ခံခေါင်းဆောင်လေးကိုတိုက်တွန်းထားပါတယ
်။ Starbucks Coffee ဆိုင်တစ်ခုမှာပြီးခဲ့တဲ့ AB လာတဲ့လူမဲနှုတ်ဦးကိုဝန်ထမ်းတွေကလူမျိုးရေးခွဲခြားဆက်ဆံတယ်ဆိုပြီးဝေဖန်ကန့်ကွက်မှုတွေပေါ်ပေါက်ခဲ့ပြီးနောက် ဝန်ထမ်းတွေကိုခွဲခြားမှုမရှိတဲ့ဆက်ဆံရေးနီးစံရာပညာပေးသင်တန်းတွေပို့ချဖို့နိုင်ငံတော်မှာရှိတဲ့ Starbucks ဆိုင်8000ကိုဒီကနေ့နေ့လယ်ပိုင်းကစလို့ခေတ္တပိတ်ထားမှာဖြစ်ပါတယ်။ပြီးခဲ့တဲ့ April လတည်း Philadelphia မြို့က Starbucks Coffee ဆိုင်တစ်ခုမှာတငယ်ချင်းတွေကိုထိုင်ဆောင်ရင်းဘာမှဝယ်မတော့ပဲထိုင်နေတဲ့လူမဲနှုတ်ဦးကိုဆိုင်ထဲကနေထွက်သွားဖို့ဝန်ထမ်းတွေကသတိပေးပြောကြားခဲ့ပြီးတိတ်မကြခင်မှာပဲရဲကိုအကြောင်းကြားခဲ့တာကြောင့်လူမဲနှစ်ဦးကိုရဲကဆိုင်အပြင်ခေါ်ထုတ်သွားတဲ့ဖြစ်ရပ်ဖြစ်ပေါ်ခဲ့ပါတယ်။အဲဒီနောက်ပိုင်းမှာသူ့ဆိုင်မှာဘာမှဝယ်မစားမတော့လဲ Starbucks ဆိုင်မှာထိုင်နေပါတယ်လို့ Starbucks ကအစည်းကမ်းကိုပြောင်းလဲတတ်မှတ်ခဲ့ပါတယ်
။ပြင်သစ်နိုင်ငံမှာတရားမဝင်နေထိုင်နေတဲ့မာလီနိုင်ငံသားရွှေပြောင်းတဦးကမြို့တော်ပါရီကလေတပ်တိုက်ပေါ်ကိုတွေ့တက်ပြီးဝရန်တာမှာတွဲလောင်းဖြစ်နေတဲ့ယောက်ျားလေးတဦးကိုကယ်တင်ခဲ့ပြီးတဲ့နောက်မှာတော့အမြန်ဆုံးနိုင်ငံသားဖြစ်လာဖို့ရှိနေပါတယ်။ဗီဒီယိုတင်းမှာတော့အသက်22နှစ်အရွယ်မာမူဒိုဂက်စမာကဝရန်တာတစ်ခုခါနေတစ်ခုကိုကူပြီးလေတပ်တိုက်ပေါ်ကိုတက်သွားတာပါ။စရုပ်ထထက်ရဲ့တစ်ဖက်ဝရန်တာကအမျိုးသားတဦးကလည်းဝရန်တာမှာတွဲလောင်းဖြစ်နေတဲ့ကလေးကိုဆွဲခေါ်နိုင်ဖို့ကြိုးစားခဲ့ပါတယ်။မာမိုတူဂက်စမာကိုပြင်သစ်သမ္မတအီမန်နျူအယ်မာခရွန်ကမနေ့တနင်္လာနေ့တုန်းကအလက်ဆီနန်းတော်မှာဂျေဇုတင်ကြောင်းပြောဆိုခဲ့ပြီးသူဟာအတူယူတိုက်သူတူဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ပြင်သစ်သမ္မတကဂက်စမာကိုရဲစွမ်းတတိရှင်ဆုချီးမြှင့်ခဲ့ပြီးပြင်သစ်နိုင်ငံသားအဖြစ်နဲ့မိသားဌာနမှာအလုပ်လုပ်ဖို့လည်းကမ်းလှမ်းခဲ့ပါတယ်။သူ့ကိုဖျားသခင်ကကောင်းချီးပေးတယ်လို့ပဲတခြားရွှေပြောင်းဝင်ရောက်လာသူတွေလည်းလားတူဖြစ်ပါစေကြောင်းဆုတောင်းတယ်လို့ဂက်စမာက VOA ကိုပြောပါတယ်။ပြင်သစ်သမ္မတမာခရွန်ကတော့အခုဂက်စမာရဲ့တတိရှိရှိဆောင်ရွက်မှုကိုစုချတာနဲ့ရွှေပြောင်းဝင်ရောက်မှုကိုတင်းကျပ်မှုကမတူဘူးလို့ပြောဆိုပြီးပြင်သစ်နိုင်ငံရဲ့တင်းကျပ်တဲ့လူဝင်မှုကြီးချက်ရေးဥပဒေအပေါ်သူ့ရဲ့ထောက်ခံမှုကိုကာကွယ်ပြောဆိုပါတယ်။ကလေးရဲ့ဖခင်ဖြစ်သူကိုတော့ကလေးကိုဂယုမဆိုင်ဖဲပစ်ထားတဲ့အတွက်ဖမ်းဆီးထားတဲ့အကြောင်းလဲသတင်းနေမှာဖော်ပြကြပါတယ်ရှင
်။မဲ့တင်ကြီးထိုင်တဲ့ကုညံဝဲအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အမေရိကန်အောက်လွတ်တော်ကနေပြီးတော့တခဲနဲ့ဒီပြလိုက်တဲ့မြန်မာနိုင်ငံဆိုင်ရာပြင်ဆင်ချက်မူကြမ်းကမြန်မာနဲ့အမေရိကန်ဆက်ဆံရေးအပေါ်ဘယ်လိုသက်ရောက်မလဲဆိုတာကိုကြည့်အောင်ပါမကြသေးခင်တုန်းကအမေရိကန်အောက်လွတ်တော်ကနေပြီးတော့တည်ပြလိုက်တဲ့မြန်မာစစ်တပ်နဲ့လုံခြုံရေးအဖွဲ့အစည်းတွေကိုအရေးယူမဲ့ဥပဒေပြင်ဆင်ချက်မူကြမ်းကအမေရိကန်နဲ့မြန်မာစစ်ဖက်ဆက်ဆံမှုအပေါ်မှာအကန့်အသတ်တွေဖြစ်စေမှာမဟုတ်ဘူးလို့တပ်ပိုင်းဆိုင်ရာအစီအမံရရှိချက်ကပြောဆိုလိုက်ပါတယ်။လက်ရှိကချင်စစ်စင်ရေးတွေနဲ့ပတ်သက်လို့ဘယ်ဆွေးရလာအောင်မှာပဲဖြစ်ဖြစ်တပ်မတော်အနေနဲ့ငြိမ်းချမ်းရေးလုပ်ဖို့အသင့်ရှိနေတယ်လို့လည်းပြောပါတယ်။နေပြည်တော်မှာကိုရိုင်းသွားပြီးတော့တင်ယူထားတဲ့ View မြန်မာပိုင်းသတင်းတော့မတ်မီခါကတင်ပြပို့ထားပါတယ်ရှင်။
ဒီကနေ့နေပြည်တော်မှာလုပ်တဲ့ကာကွယ်ရေးဝန်ကြီးဌာနရဲ့တနစ်တာကာလအတွင်းဆောင်ရွက်နေမှုတွေနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာလူခွင့်ရေးတွေချိုးဖောက်မှုတွေရှိတဲ့အတွက်မြန်မာစစ်တပ်နဲ့လုံခြုံရေးအဖွဲ့အစည်းတွေကိုအရေးယူမဲ့အမေရိကန်နိုင်ငံကာကွယ်ရေးလုပ်ပိုင်ခွင့်အဥပဒေချမ်းအပေါ်တက်မတော်ရဲ့သဘောထားနဲ့ပတ်သက်လို့ VOA သတင်းဌာနကမင်းပြန်မှုကိုကာကွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဘုံမှုချုပ်အောင်ကျော်ဟိုးကအခုလိုပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ
်။လူခွင့်ရေးချိုးဖောက်တယ်လူခွင့်ရေးချိုးဖောက်တယ်ဆိုပြီးတော့ဒါအခုဆိုစရင်အရန်ကိုကြီးထွားလာတဲ့ဆွဆွဲမှုပေါ့ဒီနေ့အဖြစ်ကျွန်တော်တို့မကြခဏပြောပါတယ်ကျွန်တော်တို့ကိုလူခွင့်ရေးချိုးဖောက်တယ်ရှိတယ်ဟဲ့ဆိုစင်ကျွန်တော်တို့ပြောပါเนาะတက်တဲ့အထောက်ထားနဲ့ပြပါတက်တဲ့အထောက်ထားနဲ့မပြဘဲနဲ့နေရာတကာမှာလူခွင့်ရေးချိုးဖောက်တယ်နေရာတကာမှာလူခွင့်ရေးချိုးဖောက်တယ်အဲ့လိုဆွဆွဲနေမယ်ဆိုစင်ဒါသည်ကျွန်တော်တို့ဆွဆွဲတဲ့အဆင့်မှာပဲဖြစ်ပါတယ်ဆွဆွဲတယ်ဆိုစင်ကျွန်တော်တက်တဲ့အထောက်ထားပေးပါအဲ့ဒီပုံမှာဆစ်လိုက်မယ်ဆစ်လိုက်လို့မှန်ကန်တယ်ဆိုရင်ကျွန်တော်ဥပဒေအရအေးဥပဒေမှာဖြစ်ပါတယ်ဒါခုနကတော့ဒါဆွဆွဲတဲ့အခြေအနေမျိုးကြတော့ကျွန်တော်တို့တစ်ဖက်သက်ကြီးဆွဆွဲမှုပဲဖြစ်ပါတယ်
။ဒီပြင်အမေရိကန်နိုင်ငံကမကြခင်ကပြင်ဆင်လိုက်တဲ့ဒီဥပဒေမူကြမ်းကအမေရိကန်နဲ့မြန်မာစစ်တပ်ဆက်ဆံမှုအပေါ်မှာအကန့်အသတ်ဖြစ်စေမှာမဟုတ်ဘူးလို့လည်းဆိုလိုက်ပြီးအမေရိကန်ကနေစစ်ဖက်ရေးဆိုင်ရာတင်နန်းတွေစစ်လက်နက်ပစ္စည်းထောက်ပံ့မှုတွေစစ်ရေးအရာထောက်ပံ့မှုတွေပူးရဲဆောင်ရွက်ထားတာမရှိတာကြောင့်စစ်ဖက်ပိုင်းဆိုင်ရာဆက်ဆံရေးတင်းမာစရာမရှိဘူးလို့လည်းသူကဆိုလိုက်ပါတယ်။တိုင်းရင်းသားဒေသတွေနဲ့လူနည်းစုတွေအပေါ်မှာလူခွင့်ရေးချုပ်ဖောက်မှုတွေရှိရဲလို့အမေရိကန်နိုင်ငံအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့လူခွင့်ရေးလှုပ်ရှားသူတွေကဆွဆဲထားကြပြီးတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူဖို့တိုက်တွန်းနေကြသေးပါလက်တလုံးမှာလည်းငြိမ်းချမ်းရေးကိုဥတီလှုပ်ဆောင်မယ်ဆိုတဲ့ NLD အစိုးရလက်ထက်မှာတိုင်းရင်းသားဒေသတွေမှာစစ်ရေးပုံမှုတင်းမာလာခဲ့တာတွေရှိနေတဲ့အပြင် NLD အစိုးရဖော်ဆောင်နေတဲ့ပင်လုံညီလာခံကလည်းနှောင့်နှေးကြံ့ကြောက်မှုတွေရှိနေခဲ့ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်နှောင့်နှေးကြံ့ကြောက်မှုနဲ့ပတ်သက်လို့ VOA ကမင်းမျက်နှာမှာတော့သူကအခုလိုပြန်လည်ဖြေကြားသွားခဲ့ပါတယ်
။ဒီငြိမ်းချမ်းရေးဖော်ဆောင်မှုနှောင့်နှေးကြံ့ကြောက်နေရခြင်းဆိုအကြောင်းတရားဒီတက်မတော်ကြောင့်မဟုတ်ပါဘူး။ဒီပုံမှာမူတည်ပြီးတော့ တို့တွေကတို့ရရှိကြတဲ့အခွင့်အရေးတွေပေါ့တို့ရရှိကြတဲ့အခွင့်အရေးတွေတို့ရဲ့ဒီလက်နဲ့ဆွဲကင်ပြီးတောင်းဆိုခြင်းနဲ့အချက်တွေအဲ့ဒီပုံမှာမူတည်ပြီးတော့ပဲကျွန်တော်တို့ကြံ့ကြံ့နေရခြင်းဖြစ်တယ်လို့ကျွန်တော်ထင်မြင်ယူဆပါတယ်
လက်ရှိ NLD အစိုးရလက်ထက်ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်တက်မတော်ပါဝင်မှုနဲ့ပတ်သက်ပြီးဝေဖန်မှုတွေနဲ့မေးခွန်းတွေထွက်ပေါ်နေပါတယ်။အရင်သမ္မတဟောင်းဦးသိန်းစိန်ရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုအပေါ်တက်မတော်ပါဝင်မှုနဲ့ NLD အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုအပေါ်တက်မတော်ပါဝင်မှုနဲ့ပတ်သက်လို့ဘယ်အစိုးရလက်အောက်မှာပဲဖြစ်ဖြစ်တက်မတော်အနေနဲ့ငြိမ်းချမ်းရေးလုပ်ဖို့အစဉ်သင့်ရှိနေတယ်လို့စစ်စင်ရေးရက်ဖို့လက်ရှိသမ္မတကအမိန့်ပေးလာရင်လည်းရပ်တန့်သွားမယ်လို့ဗိုလ်မှူးချုပ်အောင်ကျော်ဟုကဆိုလိုက်ပါတယ
်။ကျွန်တော်တို့တက်မတော်အနေနဲ့ကတော့နိုင်ငံတော်ရဲ့ဥဆောင်မှုအောက်မှာပဲရှိပါတယ်နိုင်ငံတော်ရဲ့ဒီကကျွန်တော်တို့ရဲ့ညွှန်ကြားချက်အတိုင်းပဲကျွန်တော်သွားနေပါဖြစ်ပါတယ်ကျွန်တော်တို့နိုင်ငံတော်သမ္မတကဒီနိုင်ငံရဲ့အကြီးအကဲဖြစ်ပါတယ်နော်ဒီနိုင်ငံရဲ့အကြီးအကဲဖြစ်တဲ့ကြောင့်မို့သူကနေပြီးတော့တရားဥပဒေနဲ့ညီညွတ်တဲ့အမိန့်ပေးလာမယ်ညွှန်ဥပဒေနဲ့ပြလုံးမေးပေးလာမယ်ဆိုရင်ကျွန်တော်ဒါလိုက်နာဆောင်ဖို့အသင့်ပါပဲဘာမှမလိုက်လိုက်နာဆောင်ရစရာအကြောင်းမရှိပါဘူးအဲ့ဒါလေးတော့ကျွန်တော်ဖြေချင်ပါ
လက်ရှိမှာတော့တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေသေးပါဒီလိုတိုက်ပွဲတွေဖြစ်ပွားနေတာဟာအုပ်ချုပ်မှုတပ်တွေတိုင်းရင်းဌာနချုပ်တွေပေါ်တိုက်ခိုက်လာလို့ပြန်လည်တုံ့ပြန်ရတာဖြစ်ကြောင်းဗိုလ်မှူးချုပ်အောင်ကျော်ဟုကဆိုပါတယ်တက်မတော်အနေနဲ့နိုင်ငံတော်ကောက်ရေးအတွက်သာလှုပ်ဆောင်နေတာဖြစ်ပြီးစစ်ရေးအရာဘယ်အဖွဲ့အစည်းကမှဖိအားပေးတာမရှိဘူးလို့လည်းဆိုလိုက်ပါတယ်ရှင်
မမိခတဲ့ပေးပို့ထားတာဖြစ်ပါတယ်ခုတစ်ခါမှတော့ဒီငင်းကြေးလုပ်ငန်းစဉ်မှာတက်မရော်နဲ့ NC လက်မှတ်ရေးထိုးပြီးတဲ့ဖွဲ့ရီကြားမှာသဘောထားကွဲလွဲနေသေးတဲ့အကြောင်းကိုတင်ဆက်ပေးကြပါတယ် NC လက်မှတ်ထိုးထားတဲ့တိုင်းဒါအဖွဲ့တွေလက်နဲ့ဖြုတ်သိမ်းဖို့တက်မရော်ဘက်ကလိုလားနေပေမဲ့လည်းတိုင်းဒါလက်နက်ကန်ဖွဲ့တွေဘက်ကတော့ဒီချက်ကိုလက်ရှိချိန်မှာလက်မခံနိုင်သေးဘူးလို့ပြောနေကြပါတယ်ငင်းကြေးလုပ်ငန်းစဉ်ရဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းကိစ္စမှာအစိုးရတက်မရော်နဲ့ NCA လက်မှတ်ထိုးထားတဲ့လက်နက်ကိုင်ဖွဲ့တွေကြားမှာသဘောထားကွဲလွဲမှုတွေရှိနေတာပါဒီပေါ်မှာတိုင်းဒေသလက်နက်ကိုင်တွေဘက်ကမေလ29ရက်နေ့နဲ့28ရက်နေ့မှာထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပြီးတော့ဒီကွဲလွဲချက်တွေကိုလည်းဆွေးနွေးခဲ့ကြပါတယ် VOA မြန်မာသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင
်27ရာစုပင်လုံအစည်းအဝေးကိုတတိယအကြိမ်ပြုလုပ်နိုင်ဖို့ကြိုးစားနေရုံမှာပဲအပြည့်ရဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကိုစက်လရီနဲ့တက်မတော်အစိုးရသုံးမွင့်ဆိုင်အလို့တဘောတွေ့ဆုံပွဲကိုနေပြည်တော်မှာမေလ18ရက်ကကျင်းပခဲ့ရမှာတက်မတော်ကတိုင်းသားလက်နက်ကိုင်တွေရဲ့တပ်တွေကိုဖျက်သိမ်းပြဖို့ပြောဆိုရမျိုးရှိခဲ့တဲ့အတွက်တက်မတော်မှာဒီမိုကရေစီစံနှုန်းတွေမရှိသေးရကြောင်းလက်နက်ကိုင်တပ်တွေကဖျက်သိမ်းရေးကိုလက်ခံမှာမဟုတ်ဘူးလို့မွန်ပြည်သစ်ပါတီရဲ့ဒုတိယဥက္ကဋ္ဌဦးနိုင်ဟန်သားကအခုလိုပြောပါတယ
်ဆိုတာတပ်ပကတော့သူတို့ကတော့ဒီဟိုလက်ရှိတပ်မတော်ကိုပဲသူတို့ကတော့မပြုပြင်ကျင်ဘူးဆိုတဲ့သဘောမျိုးရှိနေတယ်အဲ့ဒီပေါ်မှာကျွန်တော်တို့မြင်တာတော့လက်ရှိတပ်မတော်ကဒီမိုကရေစီမဆန်ဘူးပေါ့ဗျာနော်ဟိုနောက်ပြီးတော့မှတိုင်းသားတွေအခွင့်အရေးရလဲဘာမှအမှတ်ကန်ချက်မရှိသေးဘူးအဲ့တော့အဲ့လိုအနေအထားမျိုးမှာကျွန်တော်တို့တတ်တယ်ဖြတ်သိမ်းရမယ်ဆိုရင်လည်းတိုင်းသားတွေဘက်ကဘယ်သူမှလက်မခံချင်ဘူးကြနော်တစ်ဖက်ကလည်းအော်ကျွန်တော်တို့နိုင်ငံကဒီမိုကရေစီပုံစံမဟုတ်ဘဲနဲ့ပေါ့နော်အမြဲတမ်းဒီမိုကရေစီပဲဖြစ်ပြီးတော့မှခက်ကစစ်တပ်ကအနာတွေအများကြီးယူထားတယ်အဲဒီပုံစံမျိုးကိုလည်းကျွန်တော်တို့ကတော့ဟိုလက်မခံနိုင်သေးဘူးဗျာ
အဲဒီဆွေးနွေးပွဲမှာ27ရာစုညီလာခံရဲ့နိုင်ငံရေးကဏ္ဍမှာပါတဲ့နိုင်ငံတော်မှမိသည့်အခါမှာခွဲမထွက်ရဆိုတဲ့အချက်ကိုတပ်မတော်ဘက်ကထည့်သွင်းထားရတဲ့ပတ်သက်ပြီးတော့လည်းတပ်မတော်နဲ့တိုင်းသားတွေသဘောထားမတူညီရာရှိနေစေဖြစ်ပါတယ်အဲ့ဒီအချက်ကလာမဲ့ပင်လုံညီလာခံအတွက်လည်းအဟန့်အတားဖြစ်နိုင်တယ်လို့ဦးနိုင်ဟန်သားကဆက်ပြောပါရစေ
။အေးကျွန်တော်တို့ဘက်ကနားလဲတာကဖက်ဒရယ်ဆိုတာပူပေါင်းရေးပဲ။ဖက်ဒရယ်မူတဲ့မှာခွဲမထွက်ရဘူးခွဲထွက်လို့ရတယ်ဆိုတဲ့ဟာတွေထည့်ဖို့မလိုဘူးနော်။အဓိကအဖြစ်ကတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုအားလုံးကရည်ရွယ်ထားတယ်။ဒါတို့တိုင်းသားတဲ့ဘက်ကလည်းလုံးဝခွဲမထွက်ရဘူးဆိုတဲ့ကတ္တချက်မျိုးထည့်ထားမယ်ဆိုရင်တစ်ချိန်ချိန်မှပေါ့ဗျာနော်။ကဲကျွန်တော်တို့ပြောတဲ့ကိုယ်ပိုင်ပြတ်တန့်ခွင့်ကိုဟိုမှာကတ်တတ်လာမယ်တမျိုးမျိုးလောက်လာမယ်နောက်ကျွန်တော်တို့တိုင်းသားတွေရဲ့အခွင့်အရေးတမျိုးမျိုးလောက်လာမယ်ပြည်နယ်လေးပေါ်မှာတမျိုးမျိုးဖိနစ်လာမယ်ဆိုရင်ဒီတိုင်းပဲကျွန်တော်တို့ငုတ်ခံနေရမှာဒီကအနေထားမျိုးလဲဒါလည်းမဖြစ်သင့်ဘူးလေအမှန်ကတော့စစ်မှန်တဲ့ဆိုတဲ့ပြည်တော်စုပုံစံနော်မြို့သားတန်းသူကြီးနဲ့ကိုယ်ပိုင်ပြတ်တန့်ခွင့်ရှိတဲ့ပုံစံအဲ့ဒါကိုဖော်ရင်ဒါတော့ဘယ်သူမှလည်းခွဲထွက်ဖို့ဥမတည်ပါဘူးဒါတော့ထဲဖို့လည်းမလိုတော့ဘူးလို့ထင်ပါတယ
်1949ပြည်လုံးစာချုပ်မှာသဘောတူခဲ့တဲ့ပြည်အောင်စုမှခွဲထွက်ခွင့်ဆိုရဲနိုင်ငံရေးအာမခံချက်ကြောင့်ပြည်အောင်စုတည်ဆောက်နိုင်ခဲ့ရဖြစ်တယ်လို့စီးလုံးညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA ကသဘောထားကြေညာချက်ထုတ်ပြန်ထားပါတယ်လက်ရှိအခြေအနေမှာတိုင်းရင်းသားတွေအနေနဲ့ခွဲထွက်ခွင့်ဆိုရဲစကားလုံးထက်ဖက်ဒရယ်ပြည်အောင်စုစနစ်ကိုလိုလားနေကြောင်းပို့အမျိုးသားလွတ်မြောက်ရေးဖွဲ့ချုပ်ဒူးဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါရယ
်ခွဲမထွက်ရေးဆိုတဲ့ဟာနဲ့ပတ်သက်ရင်ကျွန်တော်တို့ တိုင်းသားတွေကြားမှာလည်းကျွန်တော်ညှိနှိုင်ကြတာပေါ့နော်ညှိနှိုင်ကြတဲ့အခါမှာတချို့ကတော့ခွဲမထွက်ဘူးဆိုတာလည်းမပြောတော့ဘူးခွဲထွက်မယ်ဆိုတာလည်းမပြောတော့ဘူးဒီတိုင်းမထားဘာမှကျွန်တော်ကထပ်ပြောကြရမလို့ပြချာလို့ကျွန်တော်အဲ့လိုမြင်ဒါကျွန်တော်ဘက်ကအမြင်ပေါ့ဒါမှမဟုတ်ဘူးဆိုလို့ရှိရင်လည်းကဲဟိုခွဲမထွက်ရဘူးဆိုတဲ့ဟာကိုဒါတည်ရင်ထုတ်ပြရမယ်ဆိုလို့ရှိရင်ကဲတစ်ဖက်ကလည်းကျွန်တော်တို့ကလူကျင်တာကတော့ဒီဖဲဘက်ပြောင်းစုကတော့ဒါအပြည့်အဝဖြစ်ရမယ်စသဖြင့်ပေါ့လေအဲ့ဒါတွေကျွန်တော်တို့ဒါကတော့ဒီနိုင်ငံမှာပါလို့အဲ့ဒါလေးကျွန်တော်ပြောချင်တာပါအထူးအဖြစ်တော့ကျွန်တော်တို့ကဒီပင်လောစာချုပ်မှာအခြေခံ၅ချက်ရှိပါတယ်ခွဲထုတ်လို့ကခွဲထုတ်ခွင့်ပါဝင်ပေါ့နော်ဒီပြည်တော်စုစစ်လို့ဖြစ်ရမယ်အဲ့ဒီလူချက်၅ချက်ရှိပါတယ်ဒါကျွန်တော်ပို့ဖို့တမျိုးသားရဲ့သဘောထားလို့ရပြောရရင်တော့ကျွန်တော်တို့ကဒီခွဲမထွက်ဘူးဆိုတာကိုရေးရပြောပြီးတော့ပင်လောစာချုပ်ရဲ့အနှစ်သာရ၅ချက်မှာအဲ့ခွဲမထွက်ဆိုတဲ့တစ်ချက်ကိုရေးရပြောပြီးတော့ပင်လောရဲ့အနှစ်သာရ၄ချက်ပြည်တော်စုစစ်နဲ့စစ်စစ်ဖြစ်ရမယ်ဆိုတဲ့ပါဝင်ပေါ့အချက်လေးချက်ကိုတော့ကျွန်တော်ကလေးလေးလို့ကျင်တာပါ။
တိုင်းသားတွေအနေနဲ့လက်ရှိကျင်းပနေတဲ့27ရာစုညီလာခံတွေမှာပြည်တွင်းပြဿနာတွေကိုစည်ရင်းနီးလန်းမတုံးမဲနိုင်ငံရေးနီးလန်းနဲ့ဖြည့်ရှင်းဖို့ပါဝင်ဖက်ဒရယ်ပြောင်းစုတည်ဆောက်ရေးအခြေခံမူကိုချက်ကိုဖော်ဆောင်ပေးဖို့သဘောထားထုတ်ပြန်ထားပါတယ်
။ခုဆိုထပ်သတင်းပေးပို့ထားတာဖြစ်ပါတယ်။တစ်စစ်ထဲမှာပဲဒီ NCA မှာလက်မှတ်ရေးထိုးဖို့ပြင်ဆင်ဆောင်မဲ့တိုင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ချောင်းကိုတက်ဆက်ပေးကြပါတယ်။အပြည့်ရထားတဲ့တိုင်းဒေသလက်နက်ကိုင်တွေပေါ်မှာမြန်မာစစ်တပ်ကနေပြီးတော့ကန့်သတ်မှုတွေနဲ့တင်းကျပ်မှုတွေလုပ်နေရကြောင်း NCA စာချုပ်လက်မှတ်ထိုးဖို့အတွက်စဉ်းစားစရာဖြစ်နေတယ်လို့ KNU အမျိုးသားထုတ်တက်ရေးပါတီ KNPP ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းဒေသတွင်ငင်းချင်းနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ပြည်내အစိုးရနဲ့တွေ့ဆုံပြီးတော့ဆွေးနွေးဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ VOA အထိုက်ချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါဒေတာတွင်ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ရှိနေတဲ့အခက်အခဲတွေပေါ်ကရပြည်နယ်ဆိုရဖွဲ့နဲ့ဒီကနေ့သူတို့တွေ့ဆုံချိန်မှာအပြန်အလှန်ဆွေးနွေးဖြစ်ခဲ့တယ်လို့ KMBP တွင်မှုနှင့်ခူးတန်နီရယ်က VOA ကိုပြောပါတယ
်ဒီနေ့တွေ့ဆုံတာတော့ဟိုလက်စီလက်ခါတင်နေသူတွေဟိုသဘောတူညီချက်ရအောင်လို့ပြချပါတယ်အဲ့ဒီထဲမှာတော့ခုလက်ရှိဒီမှာဒီကိစ္စလေးဒီဆောင်လာရင်ဒီစံကိုခတ်တယ်နော်လာတာဆောင်လာတော့အခုလုံးကဒီဆောင်ရွက်ဖို့ပြစ်စာပါနေအလောက်စင်းကြီးတော့တယ
်ပြီးခဲ့တဲ့ဧပြီလတုန်းကအစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့နဲ့ KMBP ကိုယ်စားလှယ်အတူတွေ့ဆုံဆွေးနွေးခဲ့ပြီး NCA လက်မှတ်ရေးထိုးနိုင်ရေးညှိနှိုင်းထားဖို့နှစ်ဖက်သဘောတူလက်မှတ်ရေးထိုးခဲ့ပါတယ်ဒါပေမဲ့မြန်မာစစ်တပ်ကတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုကန့်တတ်မှုတွေပြုလုပ်လာတဲ့အတွက် NCA လက်မှတ်ရေးထိုးရေးပြန်စင်စားစရာဖြစ်လာတယ်လို့ KMBP တွင်မှုနဲ့ခူးတန်နေရယ်ကဆက်ပြောပါတယ်
လုံးဝပဲသူတရဖွဲ့တယ်လေချစ်တူမြန်မာဆုံးမြန်လေချင်းမင်းပြည်တော်ကျွန်တော်တို့အဒီပုံမှာလေဟိုဆောက်ကြည့်နေတော့လေမတမ်းတော့ရအမိသားတော့သူတည်းဖွဲ့ထုတ်တဲ့နေသားမျိုးကျွန်တော်တို့မပြောလို့တော့တမ်းတော့ကသူတို့အဒီသူကဖွဲ့ပြီးပုံမှာတမ်းမှုလုံးလာလေဘာညာဒီမှာပဲကြားရဘူးအဒီပုံမှာအဒီသူ့ဘူးကျွန်တော်တို့ကတော့ဆောက်ကြည့်နေတဲ့နေသားမျိုးတော့ရှိတယ်
ကရင်နေမျိုးရာတုတ်တက်ရေးပါတီဟာ UNSC ကညညတော်တိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်ဖြစ်ပြီးအစိုးရနဲ့ NCA လက်မှတ်ရေးထိုးနိုင်ဖို့ကြိုးပမ်းနေဆဲဖြစ်ပါတယ်။တနင်္ဂနွေလုံးတကယ်ပဲအပြည့်ရကြပြီးပြည်တွင်းဆက်အဆုံးသတ်လို့ရဆိုရင်တော့အာဏာပိုင်တွေဘက်ကပြစ်ခတ်ရဆဲမှုကိုအရင်ဆုံးကြေညာပေးတင်တယ်လို့ကြရပြည်နဲ့ငင်းချရေးလူစုနှိနှိုးပလဲပွဲဥဆောင်စီစဉ်သူသူဖြစ်တဲ့ကိုအောင်စောမိုးကပြောပါတယ
်။ဒီရဆဲကိုတကယ်ရကျင်နေဆိုလို့ရှိရင်အစိုးရအနေနဲ့ဖြစ်ဖြစ်သမရအနေနဲ့ဖြစ်ဖြစ်ဒါကြိုင်းကြီးတို့ပြစ်ခတ်ရဆဲမှုအရင်ကနားပြီးတဲ့လေနောက်ဒုတိယတစ်ချက်ကလည်းဒီတနေ့ NCA ကိုလက်မှတ်ထိုးထားတဲ့အဖွဲ့တွေတွင်ဘုံ NCA ကိုလက်မှတ်ထိုးသည့်ဖြစ်စေမထိုးသည့်ဖြစ်စေနောက်နိုင်ငံရေးအားစုအားလုံးနိုင်ငံရေးဖြစ်စေမှာပါဝင်ခွင့်ရှိနေတယ်လို့ဒီဆွေးနွေးရတာသုံးသပ်ပါတယ်
တနင်္ဂနွေလို့အတိုင်းအတာငင်းချမ်းရေးအတွက်ယူရပြီးတော့ငင်းချမ်းရေးလူစုနှီးနှောဖလဲပွဲကိုကြရပြည်နယ်လိုက်ကော်မြို့မှာမေလ26ရက်ကနေ28ရက်နေ့ထိ3ရက်ကြာကျင်းပခဲ့တာပါလက်ရှိမြန်မာအစိုးရအနေနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးပြီး SCA ပြည်ရလက်မှတ်ရေးထိုးနိုင်ရေးအတွက်ကြိုးပမ်းနေဆဲဖြစ်ပေမဲ့တန်းပလောင်တပ်ဖွဲ့ TNL ၊ပြခိုင်တပ်မတော် AA ၊ကိုကန်တပ်ဖွဲ့တွေနဲ့တော့အပြည့်ရရေးတွေ့ဆုံဆွေးနွေးဖို့ကတော့တပ်မတော်ဘက်ကနေလက်မခံသေးပါဘူး2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပေးဖို့တိုင်းဒေသတွေတွေမှာတပ်မတော်ကထိုးစစ်စင်တာတွေရပ်တန့်ပေးဖို့တိုင်းဒေသနယ်မြေဒေသတွေမှာစစ်ရေးကြီးမန်းချက်နဲ့လမ်းတရာဖောက်လုပ်တာတွေမလုပ်ဖို့ကြရပြည်နဲ့ငင်းချမ်းကြီးလူစုနှိနှောဖလဲဘွဲကနေတောင်းဆိုထားပါတယ်ခင်ဗျာ
ခုနကကိုရင်တင်ပြပို့ထားတာဖြစ်ပါတယ် VOA ကနေပြီးတော့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်ခုတစ်ခါမှာတော့ဒီဖန်စီကန်ရိုက်တာသတင်းတောက်နှစ်ယောက်ရဲ့အမှုမှာကဘာကျော်ရှိနေတယောက်ကစတင်ပါဝင်ပြီးတော့ဆောင်ရွက်နေတဲ့သတင်းကိုတင်ဆက်ပေးကြပါတယ်နိုင်ငံတော်လူ့ဝတ်ချက်ဥပဒေနဲ့အမှုဖွင့်ခံထားရတဲ့ Writers တင်းတောင်နှစ်ယောက်ဒီအမှုမှာကဘာကျော်လူခွင်ရှိနေအမောက်ကလူနေကနေပြီးတော့ဥပဒေအကြံပေးတဦးအနေနဲ့အမှုမှာစတင်ပါဝင်ဆောင်ရွက်နေပြီလို့သိရပါဗျ Leshi Mumaro, dear Lubia, that the Aloni Bassi Sibi Pillow, Napes Shinri, dear Yoma, Piane, shall let it be Arama Pipare. Digni, dear Quintinigo, Toya Biro, Songs and Mimi and Tare, few in my wedding dog, good town can add the name people Tavare Shem.
Nangano Luacha Obrine, Mubu Canare, Panzican, right at the Rino Nogu, Digni, your banking, dear Yoma, Nasan Jamio, Yonus is the Gabby, dear Lubia, that the Pide, Nibido Nibina, Tana, Mugin Tapuega, Jemu on your son with Celestis Gare. เดี๋ยวลูกญาติตัดที่23ตัวมา20ခုซิซิเก็บไปตัวน่ะจันทร์ชีออกมาဖြစ်တဲ့အတွက်จันทร์ชีရဲ့ตัวมาตรีนောက်တွေကိုလိုအပ်ဆန်းစာရန်นี่ပြီးခဲ့တဲ့ဆိုပြီးအာနာပိုင်းนี่ဘက်ကရဲနဲ့ရေယူထားတဲ့တက်ချက်ခင်ပေါင်းလေးရဲ့လိပ်စာကိုရဲတပ်ဖွဲ့ကမသိရှိပဲဖြစ်နေတယ်လို့အကျိုးဆောင်ရှင်းနေဦးခင်မောင်စောကခုလိုပြောပါတယ်မိုးရနိုင်တဲ့အတူတူအဖမ်းခံရပြီးတော့အဲဒီလူနေခဲ့တာဒါပေမဲ့ ဒီမှာမိုးရနိုင်တဲ့အတူတူအဖမ်းခံရပြီးတော့အဲဒီလူနေခဲ့တာဒါပေမဲ့ဒီရဲ့မှုမိုးရနိုင်ကိုဟိုကတက်တယ်ထွက်ပြီးတဲ့နောက်ပထမအကြိမ်တက်တယ်တရရဲ့တက်စီထွက်ပြီးတဲ့နောက်အပြစ်ပေးလိုက်ကြဗျာအပြစ်ပေးလိုက်တဲ့အချိန်မှာပဲအဲဒီမိုးရနိုင်နဲ့ချမောင်လင်းနဲ့အဆက်အသွယ်ပြန်သွားတယ်အဲချမောင်လင်းကိုလည်းပဲအပြစ်ပေးလိုက်တယ်လို့သိထားရတယ်ပေါ့ဗျာဒီလိုသိထားသိတယ်ဒါပေမဲ့ဘယ
ရာမှာရှိမှမသိဘူးအဲသူတို့တရားစီရာအဲ့ဒီလိုကြီးလိက္ခာအစ်ရှာပြပါလားလို့သူတို့ညင်ပြားထားတယ
်တက်ချက်ခင်မောင်းလင်းကိုတတ်တည်မတင်တာဟာတီအလူရီဘက်ကိုစန့်ကျင်ထွက်ဆိုမှဖြစ်တဲ့အတွက်မတင်တာလို့ဥပဒေအရမှတ်ယူနိုင်မှာဖြစ်ပါတယ်ဒီမှုကိုလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးကူညီပေးနေတဲ့နာမည်ကျော်ဥပဒေအကျိုးဆောင်အမာကလူးနီကလည်းကူညီဆောင်ရွက်ပေးတယ်လို့အကျိုးဆောင်ရှင်နေဦးခင်မောင်စောကပြောပါရယ်
အဲ့တော့အမာတို့ကအဲ့လိုတရားလူယုံကိုဆောင်ရွက်တာမရှိဘူးသူတို့အကြံဉာဏ်ပေးတာရှိတယ်ပေါ့ဗျာနောက်အဲနောက်ပြီးတော့မှနိုင်ငံတကာမှာဆောင်ရွက်စရာပေါ်လာရေးပေါ့ဗျာအဲ့လိုအဖြစ်ရှိလာရင်သူကဆက်ပြီးတော့ဆောင်ရွက်မှာဒါပဲဟိုကကြိုတင်ပြီးတော့အခုကသူတို့ကဟိုကလောက်တာစိတ်ဆက်ဒီအမှုအကြောင်းကိုကြိုပြီးတော့လေးလာနေအောင်သူတို့တော်ဝင်ပြီးတော့ခံထားတာပေါ့ဗျာအဲ့လိုကြာဖွေပေးတာအကြံပေးတာကျွန်တော်တို့လိုချင်တဲ့အချက်လက်တောင်းရင်သူတို့ဆရာဆရာဖွေရလွယ်တာပေါ့ဗျာနော်အဲ့တော့အဲ့ဒီအချက်လက်ဒီအဲ့ဒီမှာရှိနေတဲ့အမှုတွေကဘလို့ journalist တွေကိုစွဲတာရှိသလားရှိရင်တော့သူတို့ကောနိုင်သလားသူတို့ဘာနဲ့ကာကွယ်တယ်လဲအဲ့အဲ့ဒါကြီးအဲ့ဒီဟိုအတွေ့အကြုံငယ်ငယ်ကအတွေ့အကြုံတွေသူတို့ရှိရတယ်ဆိုတော့ရပါတယ်
အမှုအတွက်တရားလူတွေဘက်ကတရားလူပြတက်သည့်25ဦးတင်သွင်းခဲ့ပြီး2ဦးကိုဖေးချခဲ့တဲ့အတွက်23ဦးသာကြန့်ရှိရာမှာ20ဦးကိုစစ်ဆေးပြီးဖြစ်လို့မကြခင်မှာနှစ်ဖက်ရှိနေတွေပြန်လည်လျှောက်လဲချက်ပေးရမှာဖြစ်ပါတယ်နှစ်ဖက်ရှိနေတွေပြန်လည်လျှောက်လဲချက်ပေးပြီးရင်တော့စွဲချက်တင်တယ်မတင်တယ်ကိုတရားသူကြီးကအမိန့်ချမှာဖြစ်ပြီးစွဲချက်မတင်မှာကသတင်းတော်2ဦးဟာတရားရှင်လွတ်မြောက်မှာဖြစ်ပါတယ်သူတို့နှစ်ဦးကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းကဖမ်းဆီးခဲ့တာဖြစ်ပြီးဖမ်းဆီးခံရမှုနဲ့ပတ်သက်ပြီးနိုင်ငံကလူခွင့်ရေးအဖွဲ့တွေသတင်းဖွဲ့စည်းတွေကအ мян ဆုံးပြန်လုပေးဖို့မြန်မာအစိုးရကိုတောင်းဆိုမှုတွေပြုလုပ်ခဲ့ပါတယ်အမေရိကန်နိုင်ငံခြေဆိုင်ပန်အမေရိကန်သတင်းလွတ်လပ်ခွင့်စောင့်ကြည့်ရေးအဖွဲ့ကအခုလာထဲမှာပဲကိုဝါလုံးနဲ့ကိုကျော်စိုးတို့ကို Barbary Freedom to Write လွတ်လပ်စွာသတင်းရေးသားခွင့်ဆိုင်ရာဆုချီးမြှင့်ခဲ့ပါသေးတယ်ခင်ဗျာ
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဖီဝေကနေအင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တရားထုတ်လွှင့်ပေးနေပါတယ်။မကြခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်တွေမှာတော့အမေရိကန်နိုင်ငံရေးအပြင်ထိုင်းလေလံစီစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဖ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမာတော်တာရှင်များရှင်။2018ခုနှစ်မေလ29ရက်အင်္ဂါနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတောတာရှင်တွေတိုင်းရင်နားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့အမေရိကန်နိုင်ငံရေးနဲ့အင်္ဂါနေ့ညတိုင်းလေလိုင်းစီစဉ်တွေကိုနားဆင်ကြမှာပါ။အခုရင်ဆုံးတော့ဦးသိန်းထိုင်ဦးတင်ဆက်ထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြအောင်ပါရှင
်။သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအင်းတို့ရှေ့လထိပ်သည့်စီအွေစီစဉ်ထားတဲ့အတိုင်းကျင်းပပြင်မဖြစ်ဆိုတဲ့ကိစ္စကဝါရှင်တန်နိုင်ငံရေးမှာတဲထရင်ဖို့စိတ်ဝင်စားစရာကိစ္စတစ်ခုပိုဖြစ်လာနေပါတယ်။တွေးဆောင်ဆွေးနွေးရင်းနဲ့ပတ်သက်လို့သမ္မတထရန့်ရဲ့ပြောဆိုရေးသားချက်တွေကလည်းတတိတပြိုပြောင်းလဲနေတာပါ။တမိုင်းဝင်ဆွေးနွေးပွဲကိုပဲဖြစ်တယ်လို့ပြောတဲ့ဒီချိန်ထဲမှာနောက်ွယ်ကနေအောင်မြင်အောင်ဆက်ကြိုးစားနေတယ်ဆိုတာမျိုးလဲတစ်ဖက်ကပြောဆိုနေပါတယ်။နျူကလ িয়ার ရေးမြောက်ကိုရီးယားနဲ့ထိပ်သီးဆွေးနွေးပွဲကျင်းပဖို့အချိန်ကာအဖြစ်မတင်တော်သေးဘူးဆိုပြီးပြီးခဲ့တဲ့ကြာသပတေးနေ့ကသမ္မတထရန့်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအင်းစီကိုအိတ်ဖွင့်ပေးစာတစ်စောင်ပေးလိုက်တဲ့အချိန်ကဘာအားသိငဲ့ကြပါလေ။နောက်တရက်မှာပဲထိပ်သီးစည်းဝေးပြန်ဆန့်နေရင်အမေရိကန်အစိုးရနဲ့မြောက်ကိုရီးယားကြားအကျိုးဖြစ်တွန်းတဲ့ဆွေးနွေးမှုတွေရှိနေပြီဆိုပြီးသမ္မတထရန့်က Twitter လူမှုကွန်ရက်ကနေရေးခဲ့တာပါ။စနေနေ့ကတော့သမ္မတကပို့ပြီးတော့တောင်းခေါင်းပြင်မျောလင့်ထားတဲ့အကြောင်းအခုလိုပြောပြတ
ယ် denuclearization of the Korean peninsula it would be a great thing for
Korea ကျွန်းဆွယ်ကို nuclear ကင်းမဲ့အောင်လုပ်နိုင်မယ်ဆိုရင်မြောက်ကိုရီးယားအတွက်လည်းကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့တောင်ကိုရီးယားအတွက်လည်းကြီးမားတဲ့အောင်မြင်မှုကြီးပါဂျပန်နဲ့တကဘာလုံးအတွက်လည်းအလားတူပါပဲအမေရိကန်ပြည်ထောင်စုလည်းပါပါတယ်ဒီတော့ဂျွန်လ12ရက်စင်ကာပူမှာတွေ့ဆုံဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်ဒါကမပြောင်းလဲသေးသလိုဆက်ပြီးလည်းအစီအစဉ်တိုင်းဆောင်ရွက်နေပါတယ်ဘာတွေဖြစ်လာမလဲဆိုတာကျွန်တော်တို့စောင့်ကြည့်နေပါတယ်
ဒီတော့တွင်မြောက်ကိုရီးယားဘက်ကတောင်းဆိုချက်အရကင်ဂျုံဝန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ထပ်မံတွေ့ဆုံပါတယ်တောင်ကိုရီးယားသမ္မတကအခုလိုပြောပါတယ
်ထရမ့်ပတ်ကျထုံယောင်ဝန်ကင်ယွန်ဂျန်ကြီ
းအခုထပ်ကင်ကိုကျွန်တော်ပြောပါတယ်နျူကလ িয়ার အပြည့်အသက်ကင်းစင်ရေးကိုသူလက်တွေ့လှုပ်ဆောင်ဖို့ဆုံးဖြတ်ရမယ်ဆိုရင်သမ္မတထရမ့်ဘက်ကစီးပွားရေးအရာပူးပေါင်းဆောင်ရွက်ဖို့နဲ့ရန်လိုတဲ့ဆက်ဆံရေးတွေအဆုံးသတ်ဖို့လိုလားတယ်ဆိုတာကိုပါ
ဝါရှင်တန်မြို့တော်မှာတော့သမ္မတထရမ့်နဲ့အမေရိကန်တွေရောဝေဖန်သူတွေပါအခြေအနေကိုနှိုင်းဆနေကြပါတယ်Republican ထဲလွတ်တော်မှာမက်ဂိုရူဘီရိုကမြောက်ကိုရီးယားကိုစစ်ဆင်ညှိနှိုင်းလာအောင်ဖိအားပေးနိုင်ခဲ့တဲ့အတွက်သမ္မတထရန့်ကိုချီးကျူးပြောဆိုပါတယ်။ဒါပေမဲ့လည်းသမ္မတထရန့်နဲ့ကင်ဂျုံအင်းတို့စီအွေအောင်မြင်မှုဆိုတာကိုတော့သူ့အနေနဲ့တန်တရားရှိတဲ့အကြောင်း ABC ရုပ်သံကိုအခုလိုပြောပါတယ
်။ Ultimately I remain convinced that he does not want to denuclearize. In fact,
သူနျူကလ িয়ার နဲ့ဖြတ်သန်းကိုမလုပ်ချင်ဘူးလို့ပဲကျွန်တော်ယုံကြည်နေတယ်။တကယ်လည်းသူမလုပ်ပါဘူး။အမေရိကန်သမ္မတနဲ့တွေ့တယ်ဆိုတာကမြောက်ကိုရီးယားအာဏာရှင်အနေနဲ့သူ့ကိုယ်သူနိုင်ငံတကာမျက်နှာစာမှာခေါင်းဆောင်တယောက်ဖြစ်တယ်ဆိုတဲ့အဆင့်ကိုတိုးတက်မှတ်လိုက်တာပါ။သူ့ပြည်တွင်းမှာလည်းအတိုက်ခံတွေရှိလာနေတဲ့အခြေမျိုးဖြစ်ကောင်းဖြစ်နိုင်တော့သူ့ကိုယ်သူနိုင်ငံရေးအရာဆွဲတင်တဲ့လုပ်ရမျိုးပါ
။အမေရိကန်ဘုထောင်လိုင်းဌာန CIA ရဲ့ကြီးကဲဟောင်းမိုက်ကယ်ဟေဒန်ကတော့သမ္မတထရန့်နဲ့ကင်ဂျုံအင်းတို့ဆွေးနွေးပွဲကအဆင်ပြေအောင်မြင်မယ်လို့ပြောလင့်ထားတဲ့အကြောင်း ABC ရုပ်သံကိုပြောပါလေ
And I'm balanced and I'm modestly thinking it's
နှစ်ဖက်မျှပြီးကြည့်မယ်ဆိုရင်ဖြစ်လာမယ်လို့ထင်ထားတာတွေထက်ရော့မယ်လို့ကျွန်တော်မတွေးမိပါဘူးဒီလိုပဲမယုံမလို့စဉ်းစားမိပါတယ
်အောင်မြင်ဖို့ပြောလင့်မိမယ်လေ Andy Eddie တော့အများကြီးရှိတယ်ဆိုပြီး Michael Hayden ကထောက်ပြတာပါ
Kim Jong-un knows his program inside and out. I think he knows
nuclear season နဲ့ပတ်သက်ပြီးအတွင်းအပြင်အခြေအနေအရရက်ကို Kim Jong-un ကသိပါတယ်ဘယ်ယာရီမှာသူလိုက်ရောလို့ရမယ်ဘေးရီမှာလိုက်ရောလို့မရဘူးဆိုတာသူသိမယ်လို့ကျွန်တော်ထင်ပါတယ်။သမရဘက်ကသူဘလောက်ထိလုံနိုင်မလဲ။တိထားတဲ့အချက်တွေအင်စာသဘောမျိုးကြိုးပြီးလေ့လာထားမှသာကျွန်တော်မသိပါဘူး။ဆိုတော့အမြင့်ဆုံးသတ်မှတ်ချက်မှာတော့မူအပေါ်မှာပဲအခြေခံဆွေးနွေးကြတာမျိုးတွေ့ရမယ်လို့တော့မျှော်လင့်ပါတယ်
။ဒေတာတွင်မှာပဲမြောက်ကိုရီးယားဘက်ကတော့အမေရိကန်ပြည်ထောင်စုနဲ့မျက်နှာချင်းဆိုင်ထံပြီးပြည်ပခတွေကိုဘယ်အချိန်မှမဆိုဘယ်လိုပုံစံမျိုးနဲ့မဆိုဆွေးနွေးဖြေရှာဖို့စံဒါရှိတဲ့ဆိုပြီးထင်းထင်းသိမ့်သိမ့်တုံ့ပြန်ပြောဆိုထားကြပါခင်ဗျာ
ဒီနေ့ထ ाय ဦးတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြကြတာဖြစ်ပါတယ်ကဲအခုခါမှာတော့အားလုံးစောင့်မျှော်နေကြတဲ့အင်္ဂါနေ့ညတိုင်းလေလိုင်းစီစဉ်ရောက်ပါပြီရှင်ကိုဇော်ဝင်းလိုင်းနဲ့စီစဉ်ထုတ်လို့ရမှုမတ်ဆူမွန်တို့တင်ဆက်ထားတဲ့တိုင်းလေလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်
ဒီဝိဒယာလီလိုင်းအစီအစဉ်ကကြိုဆိုပါတယ်ကျွန်တော်
ျွန်တော်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာအမြင့်တွယ်နေတဲ့အကျင့်ပြတ်ချဆမှုတွေကိုဘယ်လိုတိုက်ဖြတ်ကြမလဲဆိုတာပါပဲ။အကျင့်ပြတ်ချဆမှုတွေနဲ့ချဆခဲ့မှုတွေကိုတဘာတဲ့ကင်တွယ်ဖြည့်ရှင်းလို့ရနိုင်မလားဘယ်လိုဖြည့်ရှင်းကြမလဲဆိုတာပေါ့လေ။ဒီလက်ရှိ NLD အစိုးရလက်ထက်မှာတော့ဒီအကျင့်ပြတ်ချဆမှုတွေနဲ့ပတ်သက်ပြီးတော့အချိန်မြင့်လှုပ်ဆောင်လာတာအရေးယူလာတာစုံစမ်းစစ်ဆေးလာတာတွေကိုတွေ့ရပါတယ်ကော်မရှင်ရေလို့လဲတိတိကျကျဖွဲ့တယ်တာဝန်ပေးတယ်အဲ့ဒီနောက်ဆက်တွဲအနေနဲ့လဲစုံစမ်းစစ်ဆေးတာတွေဖမ်းဆီးအရေးယူတာတွေကျွန်တော်တို့တွေ့လာရပါတယ်ဆိုတော့ဒီအကျင့်ပြတ်ချဆမှုတွေဟာတကယ်ပဲလက်တွေ့အကောင့်ထဲတိတိယောက်ယောက်အကောင့်ထဲပေါ်ဆောင်ရွက်နိုင်မလားအဲ့ဒါဆိုရင်ရောအရင်ကဖြစ်ခဲ့တဲ့ကျူးလွန်ခဲ့တဲ့အကျင့်ပြတ်ချဆမှုတွေကိုဘယ်လိုသဘောထားမလဲဆိုတာကိုဆွေးနွေးကြမှာပါကျွန်တော်တို့ဒီကနေ့အဓိကဆွေးနွေးကြဖို့အတွက်ဖိတ်ခေါ်ထားတာကတော့ဦးစိန်ဝင်းဒီမြန်မာ Journalist Institute ကဦးစိန်ဝင်းဖြစ်ပါတယ်လေလိုက်မှာမှာရှိပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ရှိနေပါတယ်ခင်ဗျ
ာဟုတ်ကဲ့နောက်တစ်ယောက်ကတော့ကျွန်တော်တို့ကိုဘတ်သက်အောင်ဖြစ်ပါတယ်88မျိုးဆက်ចောင်းသားကောင်းဆောင်ဟောင်းတယောက်လည်းဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းတဦးလည်းဖြစ်ပါတယ်ကိုဘတ်သက်အောင်ရောရှိပါလားခင်ဗျာ
ဟုတ
်ကဲ့ကိုဘသက်အောင်ရောဦးစင်ဝင်းရောကျွန်တော်ဦးစင်ဝင်းရောအရင်ပထမမေးချင်ပါတယ်အခုအချင်းပြတ်ချဆမှုတွေကတော့စောစောကျွန်တော်ပြောခဲ့သလိုဒီလက်ရှိ NLD အစိုးရလက်ထက်မှာတော်တော်လေးအချိန်မြင့်လောက်လာတာကိုတွေ့ရတယ်ပေါ့နော်တောင်ဆန်းစုကြည်ကိုရင်ကလည်းဒီရွက်ောက်ပွဲမတိုင်ခင်ကရောဒီရွက်ောက်ပွဲပြည်တဲ့နောက်မှာတောက်လျှောက်သူကဒီအချင်းပြတ်ချဆမှုတွေဟာမြန်မာနိုင်ငံမှာသူထိထိရောက်ရောအရေးယူမယ်ဆိုပြီးတော့ပြောခဲ့တာရှိပါတယ်ဆိုတော့ဒီကိစ္စဟာအခုသွားနေတဲ့လမ်းကြောင်းနဲ့ကျွန်တော်တို့အားရကျေနပ်မှုရနိုင်လောက်သလားစောစောကကျွန်တော်ပြောသလိုအရင်ကကျူးလွန်ခဲ့တဲ့ဒီအကျင့်ပြတ်ချဆမှုတွေကိုကျွန်တော်တို့ဘယ်လိုသဘောထားကြမလဲကိုစိန်ဝင်းမြင်သဘောထားလေးပြောပါအောင်ခင်ဗျာ
ဟုတ်ဒေါက်ဆန်းစုကြည်ကသူ့ရဲ့ကက်ဘိနက်ကိုဒီအကျင့်ပြတ်ချဆမှုဟိုကင်းလွတ်တဲ့ဘောနော်မရှိတဲ့အကျင့်ပြတ်အန်နိုဖရီအီကော်ရပ်ရှင်ကက်ဘိနက်ဆိုပြီးတော့သူကလာကြွေးကြော်ခဲ့တာဘောနော်ဒါအပြင်ပဲသူကဒီတိုင်းပြည်ဖွံ့ဖြိုးဖို့ဆိုရင် corruption ကိုတိုက်ခိုက်ပြရမယ်ဆိုပြီးတော့သူပြောခဲ့ကြတယ်ရှိတယ်အဲဒါပေမဲ့လည်းဟိုတနေ့ကဟိုတလောမှာဖြစ်တဲ့ဒီစီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းကိစ္စပေါ့နော်ကျွန်တော်တို့တွေဒီအကုန်ကြည့်ကြတယ်သူသားကိုလည်း investigate လုပ်နေခဲ့တယ်သူကိုလည်းစုံစမ်းစစ်ဆေးတာတွေလုပ်နေခဲ့တယ်ဒါပေမဲ့လည်းအဲသူနှုတ်ထွက်တဲ့အခါကျတော့အဲတမန်ရောင်းထုတ်ပြန်ချက်ကတော့နှုတ်ထွက်တာကိုလက်ခံလိုက်ပြီဆိုတော့အဲ့ဒီတော့မေကွန်းကသူ့ကိုသူ့ရဲ့အမှုအခြေအနေကဘယ်လိုလဲဘယ်လိုလုပ်နေအဲလိုပဲလက်ခံလိုက်ရတာလဲအဲ့တော့ကျွန်တော်တို့တွေကဒီအခြေချစာမှုကိုတိုက်ခိုက်မယ်ဆိုကျွန်တော်နိုင်ငံမှာတော့အခြေချစာမှုကဒါယဉ်ကျေးမှုတွေဖြစ်နေတာအကုန်လုံးကမရှက်မကြောက်ဘူးပဲဟိုခိုးဝှက်နေကြတာပေါ့နော်အဲ့ဒါလို့ဖြစ်နေတာဒါကိုရပ်မယ်ဆိုလို့ရှိရင်ကျင်းတယ်ကျွန်တော်တို့ဟိုဒီ small level မရှိပေမဲ့လည်းအကုန်လုံးသဘောတူတာ impunity ကိုကျွန်တော်တို့ရက်ကိုရရလိမ့်မယ်အခုကတော့ဒီ impunity ပေါ့ဒီမကောင်းမှုကိုဟိုနှုတ်ဆက်ရင်းငုံနှုတ်ဆက်နေတဲ့ဟာဒါတွေကရှိနေတုံးပဲလို့ကျွန်တော်တို့ကကျွန်တော်တို့မြင်တယ်ဟာအဲ့ဒါအဲ့ဒီဟာကတကယ်အချစ်ပြချာချမှုကိုတိုက်ဖြတ်တဲ့နေရာမှာဘယ်လောက်ထိရောက်ပါလဲဟုတ်ပါတယ်ဟိုဒီအခုတလောမှာအလုံးမဆိုရင်အခု corruption ဒီ anti corruption ဟို commission နေပြီးတော့အမှုကိုကင်တွယ်တာဆက်ရှိမှုရှိနေတယ်လို့ခေါ်တယ်အဲ့ဒီမှာမှထူးခြားတဲ့ဟာကဒီ FDA ကအညွှန်းချုပ်ပေါ့နော်ဒေါက်တာတန်ထိုးကိစ္စပေါ့သို့တော်လည်းပဲဒီအောက်ခြေ level မှာတော့အောက်ခြေအဆင့်တွေမှာတော့ဟိုဖဏဒီတရားစွဲတာတွေတုံ့နေပြီးတော့အပေါ်ပိုင်းတကယ်အရေးပါတဲ့အပိုင်းတော့ဟိုဥကျော်ဝင်းဆိုရင် तू ကလွတ်တော်အမှန်လည်းဖြစ်တယ်ဟဲ့လားအဲ့ဒီဟာမျိုးမှာဒီလိုနဲ့ပဲပြီးသွားမှာလားဒီလိုနဲ့ပဲပြီးလိုက်တာလားဆိုတဲ့ဟာဒါကနောက်တစ်ဖက်ကတိုင်းပြည်ဒီမှာတော့ဘလူးဆန်ပြတွေဖြစ်မှာလေဘလူးဆန်နှုံးသားတွေဖြစ်မှာလေဆိုတဲ့ဟာမိကွန်းတွေပေါ်လာပါတော့
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့အဲ့တော့ကိုဘာတောင်ရေဟိုဂျန်နဲ့ကိစ္စတွေကျွန်တော်တို့ဆက်ပြီးဆွေးနေတာပေါ့အခုကိုစင်ဝင်ပြောသွားတဲ့အချက်ကလေးကိုပဲကျွန်တော်ဆက်ဆွေးနေမယ်ဆိုရင်ဒီအနေဒီအစိုးရဟာဒီမိုကရေစီအစိုးရပြည်သူအစိုးရဆိုပြီးတက်လာပြီးတဲ့နောက်မှာအခုဒီဥကြုံဝင်အမှုတစ်ခုတည်းကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်အာပွင့်လင်းမြင်သာမှုဘိုင်းအရာအားနည်းတယ်ဆိုတာကိုကျွန်တော်တို့မြင်ရတယ်ပေါ့နော်အဲ့လိုဖြစ်နေသေးသလားဆိုလို့ချင်တာကတော့အပြင်မှာကောလာဟလထွက်နေတယ်သူကဒီအကျင့်ပြဆမှုနဲ့စုံစမ်းစစ်ဆေးခံနေရတယ်တော်တော်လေးကပဲဟိုကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကနေပြောသွားတယ်ဒီအမှုကမကြခင်ပြည်ပြတ်တော်မှာပါပြီးလို့ရှိရင်တမရကိုထံကိုတင်ပြပါမယ်ဆိုပြီးတော့သူကပြောသွားတာရှိတယ်ဆိုတော့သူတို့ချင်းချင်းကတော့တည်သွားပြီလားဟာဟုတ်တယ်ဒါကြောင့်မလို့ကဲခင်ဗျားတော့ထွက်တော့ဆိုပြီးတော့နောက်ကနေစောစောကိုစိန်ဝင်းပြောသူလက်သိထိုးပြီးတော့ impunity အနေနဲ့လွတ်ပစ်လိုက်ပြီလားအကြောပုတ်ပြီးတော့အသိရမလားဟိုဒီအပွင့်လင်းမြင်သာမှုဘိုင်းကဘယ်လိုရှိလဲဗျာ ဟုတ်ကိုဘတ်တက်အောင်ကြားပါလားခင်ဗျာ
ဒါအခုအန္တရာယ်ကြီးကိုယ်တိုင်ဒီတက်လာတဲ့ခါမှာဒီပြည်ပြောပြီးတော့ဒါဟုတ်တန်တယ်လို့လည်းပြောတယ်ပေါ့နော်တကယ်ရောဒီလက်ရှိတော့ energy ဆိုတာနေတက်လာတဲ့အန္တရာယ်ဥယျာဉ်မှာတော့လောက်ကန်အပြည့်နဲ့ဒီပုံရလားဆိုတော့ကျွန်တော်တို့ကမေးခွန်းထုတ်ပြရရှိတယ်ပေါ့အမှဦးမှာကျွန်တော်ဥပြောင်းရေးခံနေမှာပေါ့နော်ဒီနိုင်ငံနိုင်ငံတင်းစားတွေကနေသူ့ကိုရှိသေးတယ်ခလာမှာအဲ့ဒါမပြောဘူးသူတို့ကိုထုတ်ပြန်မှုရတယ်ကျွန်တော်တို့ကသိပြီးတော့ခွင့်ပြုနေမှာမတွေ့ရတာလည်းရှိတယ်ဘာတကူကအဖြစ်လဲလို့နော်ဒီတရားရေးပိုင်းမှာရောအခုလက်ရှိကော်မရှင်ရောသူကဒီအခုကျင်းပလက်သားမှုနဲ့ပတ်သက်ပြီးသူတကယ်လုပ်နိုင်တယ်အပြည့်ဝရတယ်ဒီလိုမျိုးသူစစ်သေးတိုင်းရရဥမာစစ်တပ်ကလူတွေလောက်တာလို့ဥမာသနာတန်ရဥမာဟိုရဲဌာနတွေလောက်တာလို့အဲ့လိုပေါ့ကျွန်တော်အဲ့ဒီလိုကြံကြရမှာဥမာအပြည့်ပိုင်းပြည့်ရှိလားဆိုတော့ကျွန်တော်ကမေခွန်းတို့ပြန်ရှိနေဥမာပြအခုအပြည့်ပြည့်ကစားမှုစစ်ကျင်းလူတွေမှာရအခုကျွန်တော်ဖားကန်တရားမှာဖြစ်တယ်ပြသူတိုင်းလို့အခြားဒီစစ်မှတ်မှုလို့ပါတဲ့ဒီတောက်စင်းကိစ္စမှာအဲ့လိုပြန်ကြံလို့ကြတော့သူတို့ကတာဝန်ရရကြတာနဲ့ပြီးသွားပြီဆိုတာမျိုးတစ်သက်တစ်သာမျိုးကိုယ်ကလည်းလောက်ရတော့မရှိဘူးကျွန်တော်ကအဲ့ဒါတကယ်သမရာကြီးတော့လောက်ကအပြည့်ဝရှိတကယ်အရေးကြီးတယ်ဘိုင်းနေမှာအားနည်းမနေနေတာတွေ့ရတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲ့တော့ဟိုဟိုဒါဟိုအခုလက်ရှိအနေအထားမှာအရေးယူတာနဲ့ပြီးခဲ့တဲ့အတိတ်ကဖြစ်ဖြစ်ခဲ့တာတွေအရေးယူတာနှစ်ပိုင်းတော့ကွဲနေတာပေါ့နော်ဆိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းဒီနောက်ကျောင်းဒီအမျိုးသားညီညွတ်ဆေးရေးလုပ်နေတဲ့အတွက်နောက်ကျောင်းပြန်မလဲတော့ဘူးလို့ပြောထားတာရှိတော့အဲ့ဒီနောက်ကျောင်းပြန်မလဲတော့ဘူးဆိုတဲ့အထက်မှာဒီအရင်စစ်စိုးရလက်ထက်တုန်းကဗိုလ်ချုပ်ကြီးတွေကျူးလွန်ခဲ့တဲ့ဒီအခက်တိလိုက်စားမှုတွေအဲ့ဒါတွေကိုအရေးမယူတော့ဘူးဆိုတဲ့အထက်ထက်တတ်မှတ်လိုက်ပြီလားဒီအမျိုးသားညီညွတ်ဆေးရေးဆိုတဲ့ခေါင်းစဉ်အောက်မှာပေါ့နော်တခြားဒီအောက်ခြေကအကျင့်ပြတ်ချစားမှုတွေကိုကျွန်တော်ဒီတိုင်းစောစောလိုမျိုးဘူမှုအစင်လို့တတိယမှာတခြားအရာရှိအစင်တွေရဲ့ဒီအကျင့်ပြတ်ချစားမှုတွေကိုကျွန်တော်တို့အသာလေးမျက်ကွယ်ပြုချကြတော့မှာလားဆိုတော့ဒီလက်ရှိအစိုးလက်ရှိဒီအစိုးရလက်ထက်မှာဒီအသည့်ဖြစ်တဲ့အကျင့်ပြတ်ချစားမှုတွေကိုအရေးယူတဲ့အပိုင်းမှာကိုကစောစောကိုဘတ်တက်အောင်ပြောသလိုနှစ်ပိုင်းကွဲနေတော့ဒီတချို့ဟာတွေကိုဟိုအသာလေးဟိုအရာဓုဖြုတ်ချလိုက်ုံနဲ့ပြီးသွားတဲ့ပုံစံမျိုးဖြစ်နေတာကရောဗျာကိုကိုစေဝင
်အဲ့ဒီမှာဟိုဒီဟိုစစ်ဆိုးရလက်ထက်ကဟာဟိုခဏထားတော့ဒါဟိုနောက်ကျောင်းဟိုကနောက်ကျောင်းမပြန်တော့ဘူးဟလာအရှိဟိုပဲအမျိုးသားညီသားစီသွားမယ်ဆိုပြီးတော့သန်းစုကြီးကပြောတယ်ဒါပေမဲ့အဲ့ဒီဟာပြီးအဲ့ဒီနောက်ကျောင်းမပြန်တော့ဘူးဆိုတဲ့ဇကားကိုကျွန်တော်မှတ်မိပါသေးတယ်ဒီတမန်ကဦးစော်ထေးပြောတာမကွေးတိုင်းကိစ္စလေပြီးခဲ့တဲ့အစိုးရနဲ့ပတ်သက်တဲ့ဟာလက်ရှိဒီမကွေးတိုင်းဝန်ကြီးချုပ်ကနေပြီးတော့တော့ဒီပြီးခဲ့တဲ့အစိုးရလက်ထက်မှာကျူးလွန်ခဲ့တဲ့ဟာတစ်ခုပေါ်တယ်ငွေကွာငွေလွတ်သုံးသားလုပ်တာပေါ့နော
်ဒါပေမဲ့အဲ့
ဒီဟာကိုဟိုနောက်ကျောင်းပြန်မလဲတော့ဘူးဆိုပြီးတော့ဒီတိုင်းမဲ့ပတ်စံကိုငွေကိုပြန်ပြီးတော့အစားတို့ပြန်ပေးလိုက်တာနဲ့ပဲပြီးသွားတာပေါ့အဲ့တော့ကျွန်တော်တို့ကအခုကဘယ်လိုဖြစ်နေလဲဆိုတော့ impunity ကဒီအကျင့်ပြချစားမှုဖြစ်တယ်အသေးရင်တော့ပြဿနာရာထူးသေးတယ်လူတွေကဟိုအဆက်အသွယ်နည်းတယ်ဆိုရင်ပြဿနာရှိတယ်အဆက်အသွယ်ကြီးပြီအာဏာကြီးလာပြီဟဲ့လို့ဆိုလို့ရှိရင်အခုကနေသူပေါက်ရောက်တာတွေဖြစ်နေတယ်စစ်ဖက်အရေးပဲဆက်ဆံရေးအဲ့ဒီပုံမှာသွားပြီးတော့မိတီတာဖြစ်တယ်ခုနကဘာသက်အောင်ပြောသလိုဒီဖာကန်ကဒီတိုင်မှုဟိုဖာကန်ကိစ္စမှာတိုင်မှုလို့ဟုတ်လားဒီဟိုဘုံမှုကြောင့်ဆိုပြီးသူတို့ဒီရဲ့ကိစ္စက corruption ဒီ anti corruption commission ကိုတော့မတင်ဘူးဟိုတင်မတင်ဟိုသူ့ဘက်သူ့ဘက်ဒီယာတို့အားရလည်းပဲပြီးသွားတယ်အဲ့တော့တစ်ဖက်ကမေးစရာကရပ်ဘက်ဆိုးရကသူ့ဟောကိုယ်နဲ့မြင်တာမှုမရှိဘူးဒီလိုမျိုးဟိုမကောင်းမှုဟိုစိတ်ွယ်ဟိုစိတ်ဆိတ်နေတယ်ဆိုရင်တစ်ဖက်မှာစစ်ဖက်နဲ့ဆိုင်တဲ့ကိစ္စတွေရောဘယ်လိုမျိုးဝင်ပြီးတော့အရေးယူဆောင်ရွက်မှာလဲဆိုတဲ့ဟာဖြစ်နေတယ်
ဟုတ်ကဲ့အကန့်နေရာတော့အများကြီးကွဲနေတယ်လို့ဖြစ်နေတာပေါ့နော်တကယ်တကယ်ကတော့ဒီအများပြည်သူအကျိုးအတွက်တိုင်းပြည်အတွက်လူအများစုအတွက်ပေးထားတဲ့တာဝန်ဝတ္တရားအာဏာကိုကိုကျိုးအတွက်အသုံးပြုတယ်ဆိုရင်တော့ဒါဟာကြီးကြီးငယ်ငယ်ယာရုကြီးကြီးငယ်ငယ်သမရပဲဖြစ်ဖြစ်စည်ရည်လေးပဲဖြစ်ဖြစ်ပေါ့နော်ဒါဟာအချင်းပြတ်ချစားမှုလက်စားမှုလို့ပဲတသမထဲမှတ်ယူရမှာပေါ့နော်တကယ်တကယ်ကတော့ဥပဒေလမ်းကြောင်းဥပဒေရှုထောင့်ကကြီးမယ်ဆိုရင်တော့အဲ့ဒီပုံစံပဲဝင်မှာပေါ့
ကျွန်တော်တို့ကဒီတခိုးကြီးတွေကိုအပြတ်နှိတ်ကုတ်မှုမလုပ် တမန်ကလပ်ပလုံတိုင်းပြည်ကဒီဘက်ပိုကောင်းတဲ့လမ်းကြောင်းကိုဘယ်လိုမှမသွားနိုင်ဘူးကျွန်တော်ဒီလိုပဲ corruption နေရှိနေပြီးနောက်ပြီးလူငယ်တွေကိုကျွန်တော်တို့ကဘာနဲ့စံတာပြမှာတော့ဟုတ်လားအဲဒီပြောတော့တာပြောတော့တမျိုးလို့တော့တမျိုးနေနဲ့ပဲဒီလိုမျိုးနဲ့ပဲသွားနေမှာလားလုံးမဲ့ဆိုရင်အဲဟိုကိုမဲ့ဆိုရင်ជីကြီးတာခိုးဆိုတဲ့ဟာမျိုးဖြစ်သွားမယ်အခုနောက်ဆုံးဖြစ်တဲ့ဟာကိုမလေးရှားမှာကျွန်တော်တို့ဒီမြန်မာပြည်ထွက်လာတဲ့သင်္ဘောကနေပြီးတော့မတဖစ်တမင်းဆော်လာဆစ်တမ်းဘိုးဟိုပြီးတယ်ဒီဟာဆိုရင်တကယ်တကယ်လိုက်လို့ရတယ်သို့တော့ခုတည်းကဘာမှထုတ်ပြန်ဘာမှလိုက်တာမျိုးဟိုဟိုဆုံးမဖြစ်သေးတာမျိုးဟိုမကြားရသေးဘူးဒါရီကမိကုန်းထုတ်ပြန်ရည်အများကြီးပဲလေ
ဟုတ်ကဲ့ဒါတယောက်ယောက်က sign off လုပ်လိုက်လို့ဒါဒီဟာဒီသင်္ဘောကထွက်သွားတာကိုအဲ့ sign off လုပ်တဲ့လူရဲ့လက်မှတ်ကိုကြည့်လိုက်ရင်ပေါ်ရမှာပေါ့နော်ရိုးရိုးရှင်းရှင်းတွေးမယ်ဆိုရင်တော့ဟုတ်ကဲ့ကျေးဇူးတင်ပ
ါဒီဟိုကွန်တိန်နာပို့တယ်ဆိုတာဟိုတမဟုတ်ဒီလိုက်တင်လိုက်လို့ရတာမဟုတ်ဘူးတိုတက်ကောက်ဒီပါလေအကောင်လူကဒါလေး sign off လုပ်ထားပြီးသားတွေတော့
ဟုတ်ကဲ့အာဦးမြင့်ကလည်းအရင်ကတမရရဲ့စီဝိုင်းအကြံပေးဦးမြင့်ကလည်းပြောပြပါတယ် big fish တွေကိုအရင်ခိုင်ခိုင်ရမယ်ဆိုပြီးတော့တော်တော်လေးရအောင်မကြသေးခင်ကပဲပြောခဲ့ပြပါသေးတယ်ဟုတ်ကဲ့ကျွန်တော်တို့အခုလေလိုက်မော်ကိုဆွေးနွေးမဲ့တော်ရချင်တွေကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာကျွန်တော်ပထမဆုံးဆွေးတင်နိုင်ငံကကိုငင်းချန်းအောင်ကိုလေလိုက်မော်ဖိတ်ခေါ်ခြင်းပါတယ်ခင်ဗျာကိုငင်းချန်းအောင်ရှိပါလားခင်ဗျာ
ဟုတ်ပါလေခင်ဗျာကျွန်တော်အခုဟိုနည်းနည်းပြောပါမယ်ကျွန်တော်ဦးချင်းကွန်းတော့ကိုပတ်တအောင်တို့လည်းကျွန်တော်ဖိတ်ပါတယ်ရေးပါတယ်ကျွန်တော်ပြောချင်တာအခုအစိုးရဝန်ထမ်းတွေမဟုတ်ဘူးဒီ NLD CEC တွေလက်စားနေတယ်ဆိုတာကလည်းအရက်ထဲမှာဟိုအကုန်လုံးကလည်းပြောနေတယ်အဲ့ဒီ NLD CEC တွေကအစိုးရအဖွဲ့ဝန်ထမ်းတွေမဟုတ်ဘဲဒီလူတွေစားနေတာကြတော့ဟောကျွန်တော်တို့တိုင်းပြည်ကဘယ်လိုမျိုးအရေးယူမှာလဲဒီလူတွေကဘယ်လိုအရေးယူမှာလဲအဲ့ဒါကိုပဲကျွန်တော်မေးချင်တာပါနောက်တစ်ချက်ကအိုအရေးအဆိုးရအဆက်ဆက်ကလုပ်တယ်လို့ပေါ့ရွေးကောက်ဘက်နဲ့ပေးတတ်ကြည့်လို့ပြောရမှာပေါ့ဒီရုပ်ရှင်အဖွဲ့သားတွေကဝါဒဖြန့်တယ်အဲ့ဝါဒဖြန့်တဲ့လူတွေကြတော့ပေးခြင်းတူပေးတယ်အဲ့လိုမျိုးတွေရောဘယ်လိုအရေးယူမှာလဲပေါ့သမရအဆက်မှာလည်းသမရနဲ့ကြီးတဲ့လူရှိတယ်လို့ပေါ့တရားဥပဒေအဆက်မှာဟိုအာဏာရတဲ့လူကလုပ်ချင်တိုင်းလုပ်မှာလားဆိုတာကျွန်တော်သိချင်တယ်ပါခင်ဗျာကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဝင်ဆွေးနွေးတာအကိုငင်းကြအောင်ပြောရလဲဟုတ်ပါတယ်ဟိုအနေဒီအရာရှိတယ်မှာလဲသတင်းထွက်နေတဲ့နာမည်ကြီးနေလူတွေအများကြီးပဲလေကျွန်တော်တို့အထင်ကြီးပုံကိုယ်တွေအာဒါဟိုတော်ရရှင်နေလဲတိကြမှာပါအခုကိုပတ်တဲ့အောင်တို့ကိုစင်ဝင်းတို့လဲတိမှာပါဆိုတော့ဟိုအစိုးရအဖွဲ့တာဝန်ယူထားမှရလို့မဟုတ်အစိုးရတာဝန်မယူဘဲနဲ့လဲပါတီမှာအာဏာရှိတဲ့ဩဇာရှိတဲ့လူတွေကသူတို့သက်ဆိုင်ရာလမ်းကြောင်းကနေပြီးတော့သူတို့အကျင့်ပြတ်ချဆမှုတွေကျူးလွန်နေတာလဲအများကြီးရှိတာကိုအဲ့ဒါတွေကလဲစဉ်းစားစရာရှိတာပေါ့နော်哦古巴隊啊順利報。
OK, 今晚我不拿古設計啊的要交了,古要交了。嗯,今天的上午我們巴蒂嘛我講,我們就是說是了了,我當然要講我有個人也沒見,這都也不都不會去去去的,論的 correction 的沒漏進過呀,這裡話的叫他巴蒂的波西呢,就哎ကနလိုပေါ့အကျင့်ပြည့်စကားမှုလုပ်တယ်ဆိုရင်လူတတိယရောအရင်ကပါတီရတဲ့တကယ်တော့ဟိုစံပြခြင်းနဲ့လုံးတဲ့အပိုင်းတွေကိုကျွန်တော်တို့မတိရရတော့ညာဒုလောဒုလောတွေတော့ဖြစ်တာပေါ့တော့အတန်တရားတော့ထွက်နေတာပေါ့နော်ဒီတိုင်းပါလို့နိုင်ငံရေးမှာလည်းနိုင်ငံရေးအချက်ပြမှုတွေကတော့ကျွန်တော်တို့ပြနေမှာပေါ့ဒီတိမှုဆောင်လို့ဆိုရင်ဥပမာစစ်ကတည်းကအဲဒီနေ့ပတ်သက်လို့အဲဒီဒီဒီကြောင်လုပ်တာမျိုးဒါတွေကော်ရက်ရှင်တွေပါပဲအဲ့ဒါမျိုးတွေကိုကျွန်တော်တို့ကအားလုံးပါပေါ့ညာကျွန်တော်တို့ဒီနိုင်ငံကောင်းဖို့အတွက်ပေါ့နော်ဒီဝန်ထမ်းငယ်လေးအားလုံးကဥမာနိုင်ငံလုပ်တဲ့လူတွေအပေါ်မှာအားလုံးကတိုင်းပြည်အကျိုးစီးပွားပုံမှာပဲတိကျတရားနဲ့ပေါ့ကျွန်တော်တို့အရာရာဟိုဟိုချင်းချောင်းပြီးတော့ခုနကလိုအဖွဲ့ကြီးတွေအကျင့်ပြည့်လဲအဲ့ဒီလိုတခါပါတီချင်းချင်းကြီးရင်ရကြီးတယ်အရေးကြီးတာမျိုးဆိုးဆိုးချင်းငါမလုပ်တော့ဘူးဗျအဲ့လိုမျိုးပိုင်းနေမှာကျွန်တော်တို့ကအားနဲ့အားနဲ့နေတော့ညုံညုံညုံညုံပြီးတော့နောက်ကဒီတဲ့ဒီတဲ့ဒီအကျင့်ပြည့်လဲကြတဲ့အပေါ်မှာဟိုလောဘတစ်ခုလိုဆိုဆွဲလာတော့အကျင့်တစ်ခုလိုဖြစ်လာအဲ့ဒါကိုမနှိမ့်ပြနိုင်ဘူးဒီလိုပဲကျွန်တော်တို့ကျင်းနေပါလေအဲ့တော့ပြည်သူများအရေးကြီးတဲ့ဟာမျိုးတွေဟုတ်ပြနိုင်ပါလားမြင်ကျွန်တော်တို့ဒါတွေကတတိယနဲ့ရောကြပါမလို့ကျွန်တော်ယူဆတယ
်ဟုတ်ကဲ့ခင်ဗျာဒီအစိုးရတွေစနစ်တွေအာဏာရှင်စနစ်တွေပြောင်းလဲပြီးဒီမိုကရေစီအစိုးရပေါ်အောင်ကျွန်တော်တို့ဒီလက်ရှိအာဏာရနေတဲ့ပါတီအစိုးရအဖွဲ့တွေကလူတွေကိုယ်တိုင်ပါဝင်ပြီးတော့လှုပ်ဆောင်ခဲ့ကြတယ်ကြိုးပမ်းခဲ့ကြတယ်စတီးခဲ့ကြတယ်ပေါ့နော်သူတို့ကိုယ်တိုင်ပဲအနှင်နာခံခဲ့ကြတဲ့လူတွေလည်းပါပါတယ်ဒါပေမဲ့တကယ်တကယ်အာလက်ထက်မှာအာဏာရလာတဲ့အခါကျတော့လုံနိုင်ကန်နိုင်တာလုံနိုင်ကန်နိုင်မှုဘိုင်းမှာအားနေနေအားနေချက်တွေရှိနေသေးတာတွေ့ရတယ်လေအတွေ့အကြုံကြောင့်လဲဆိုင်ရင်ဆိုင်မှာပေါ့နောက်ခုတချို့လဲကိုယ်တိုင်ကိုကအရင်ကအဲ့လိုဝေဖန်ပြောဆိုခဲ့ပြီးကိုယ်ကိုယ်တိုင်အာဏာရတဲ့အခါကျတော့ကိုယ်တိုင်အဲ့လိုမျိုးကျူးလွန်တာတွေအာဖြစ်လာတာကိုတွေ့ရတော့တော်တော်စိတ်မကောင်းစရာပဲပေါ့ဟိုကိုယ်စိန်ဝင်းရောဘယ်လိုမြင်မိလဲ
ကျွန်တ ကျွန်တော်အချင်းပြတ်ချစားမှုလို့ပြောလိုက်လို့ရှိရင်3ပိုင်းရှိတာပေါ့နော်တစ်ပိုင်းကတော့ individual ကျွန်တော်တို့တူးချင်းတယောက်ချင်းစီရဲ့စံနှုန်းစံတာတွေပေါ့ဥပမာအဖြစ်ကျွန်တော်ဟာဟိုမိဝါကိုဖျက်လိုက်တယ်ရဲကတားတဲ့အခါကျရင်ပတ်စံလက်ထိုးဖို့ကြိုးစားတာဒါမျိုးတွေရှိတယ်နောက်တစ်ခုကကျတော့ဒီ regional level ပေါ့နော် regional level ဒီဒေသနာတွေမှာပေးတဲ့ဟာတွေနောက်တစ်ခုကတော့ပေါ့ဒီ union level ပေါ့လေဘောခုအစ်မပေးတဲ့ဟာတွေအချက်ပြချာစားမှုကိုတိုက်ဖြတ်မယ်ဆိုရင်သူတစ်ချက်ကတော့ဟိုအစိုးရတယ်မဟုတ်ဘူးပြည်သူတွေကိုယ်တိုင်ကကိုကအမ်ပါဝါဟိုစီအမ်ပါဝါလုံးမှာရတယ်သူတို့တွေရဲ့အစိုက်တက်ကပြောင်းလဲဖြစ်မှာ mindset ပြောင်းလဲဖြစ်မှာပေါ့နော်ဒါပေမဲ့လည်းအစိုးရကလုံနိုင်တဲ့ဟာကဏ္ဍကကြီးတယ်အစိုးရကဒါကိုတကယ်ကိုပဲအရေးကြီးပါလားတိုက်ခိုက်ကိုတကယ်ကိုဆက်ဖို့လိုပါလားဆိုတဲ့ဟာအထူးသဖြင့်တော့ဒီအကြီးတွေကိုခေါင်းတွေကိုအဲ့လိုမျိုးလုံတဲ့အလုံးကျော်လုံလာတဲ့ဟာတွေကိုကျွန်တော်တို့ကအဲ့ဒီဟိုကတ္တတာကိုအရေးယူမှရမယ်ကျွန်တော်တို့ရဲ့ဒီဝန်ထမ်းလာကလောလောဆယ်မှာဘယ်တော့မှမလုံတော့ဘူးအဲ့ဒီကကျတော့ဝန်ထမ်းတွေကဒီအပေါ်ဟိုအချက်ပြချာချာမှုရှိနေတယ်ဆိုတော့ဟာကျွန်တော်တို့ကဒါကိုကြီးမရဘူးဒါကိုကြောင်းချင်းကြောင်းလို့မရဘူးသို့တော်လည်းပဲအဲရှန်ကာရောလောက်လာတဲ့လူတွေဒီအကြီးကြီးသမားတွေအေးကျွန်တော်တို့ဟိုကတ္တတာကိုနှိမ့်နိုင်မှလိမ့်ဆိုရင်ကျွန်တော်တို့ဘယ်တော့မှအပြောင်းလဲလို့လို့မရဘူး
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကျွန်တော်အခုလေလိုင်းပေါ်သောရရှင်တူကိုထပ်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ကိုနေဦးလင်းဖြစ်ပါတယ်ခင်ဗျာမလေးရှားနိုင်ငံကကိုနေဦးလင်းဆွေးနွေးပါခင်ဗျာ
အော်ကျွန်တော်ပြောမယ်ဆိုရင်တော့ရည်ရည်ပြောမှရတယ်ဒါပါတော့တူတူဖြစ်အောင်ပြောပြပါပါနံပါတ်1ကတော့ system ပေါ့ဗျာဒီ corrupt နဲ့ပြောပြီးရင်ကျွန်တော်အရင်တစ်ခါတော့လည်း GBOU မှာပဲပြောဦးပါတယ်နော်ဒီစံကူမှာကိုကျုံတောင်နဲ့ဒီကွမ်းယူကိုနော်ဟိုအားနေပြီးတော့ corrupt ဖြစ်တယ်ဆိုပြီးတော့ဟိုအိမ်ဝယ်တဲ့အခါမှာ corrupt ဖြစ်တယ်ဆိုပြီးတော့ဒေါက်တာကြီးဆိုတဲ့ပုဂ္ဂိုလ်ကဟိုတရားစွဲဘူးလေပေါ့ဗျာတရားစွဲတဲ့အခါကျတော့အဲ့တုန်းကလီကွမ်းယူရှိတယ်လီကွမ်းယူတို့ကိုကျုပ်တောင်တော့ဘာမှမလုပ်ဘူးသူတို့ကကွန်ဆာတင်ငားလိုက်ကွန်ဆာတင်ငားပြီးတော့တရားရုံးမှာရင်ဆိုင်ခံလိုက်တယ်သူတို့တခုမှတရားရုံးကိုသွားပြီးတော့ပြောတယ်ပြုတယ်ဘာညာဆိုတာတခုမှမရှိခဲ့နော်သူတို့နိုင်နေပေါ့ဗျာသဘောတကူကကွန်ဆာနဲ့တော့ဆိုလိုတဲ့သဘောကအခုဟာဥပဒေနဲ့လာတော့ကျွန်တော်တို့ကဝါသာရဲကော်ရပ်ကိုအပီတိုက်တဲ့ဟိုမှာပေါ့တရားစစ်ကြီးတွေလုံးစရာရှိတာလုံးပါပေါ့ပြောပြီးတဲ့အခါကျတော့အခုကျတော့ကိုလူကိုကျတော့ဒီမျိုးဖာလူထိန်းလူလို့လုံးဆိုတော့ကျွန်တော်ပြောတာနိုင်ငံခြား investor လာခြင်းနဲ့ခမရတိုင်းပြည်ဟာတရားမျှတမှုမရှိဘူးလို့ထင်ဘယ်သူမှမလာဘူးစိတ်ချဘယ်သူမှမလားအဲ့တော့လုံးဖို့လုံးကြီးကလွဲနေရင်ဘယ်တော့မှအဲ့လိုလုံးလို့မရဘူးတတိရှိရှိရဲတင်းတင်းလုံးနိုင်ဖို့လိုတဲ့ဒါမှနိုင်ငံသားသားလာမယ်ရင်းရင်းနီးနီးရဲတင်းတင်းရင်းမယ်ဟိုစစ်တပ်ကြောင့်နေပါလေအဲ့ဒါကြီးမပြောနိုင်ဘူးကိုလောရမယ်အလုပ်ကိုပြည်ပြည်ချင်းလုပ်ဖို့ပဲလိုတယ်နောက်တစ်ခုကကျွန်တော်ပြောချင်တာ corrupt အကြောင်းပြောတာစင်ကာပူမှာရဲတယောက်ကိုခင်ဗျားပတ်စံသွားပေးလို့မရตุลาดาสิงคโปร์ดอลลาร์3000ยาเลยชัวร์ซุตุบัวมาพูโลยอมะกะอูสุไนท้องไหนเนาะจนเราပြောจังยางโกวะวนันเนี่ยครับอะกงโนวะจีนပြောลงจีนอะสิไม่ปี้อูโหเสียมะเลยเสียมะหมดโลเบยตั้วตั้วเนาะอะสิไม่ปี้อูสุรตุรุคอร่าลุดตาตุรุวะเด็ดๆเบยซ่าล่ะโหอี้เยซ่าကျွန်တော်တို့ကကော်ရပ်ဆိုတာတက်စားလေးချက်တော့နဲ့တက်စားလေးချက်တော့အကုန်လုံးကအတူတူပဲ
ဟုတ်ကဲ့ခင်ဗျအ
ားလုံးက equal ကိုဖြစ်ရမယ
်ဟုတ်ကဲ့
ဟိုဘယ်ပါတီဝင်လို့ပါတီဝင်လို့လည်းမဆိုင်ဘူးเนาะကျွန်တော်ပြောချင်တာ
ဟုတ်ကဲ့
တနည်းအားဟိုထပ်ပြီးပြောပါအောင်မယ်နည်းနည်းလေးတနည်းအားကကျွန်တော်ရန်ကုန်ကိုပစ္စည်းပို့တယ်เนาะစင်ကာပူကနေပြီးတော့အေဂျင့်တယောက်နဲ့ကျွန်တော်ပို့လိုက်တယ်เนาะသူဘလောက်ကြတယ်ပြောတယ်ပေါ့ရန်ကုန်ကိုကျွန်တော်လိုက်သွားပြရမလို့ကျွန်တော်အိမ်ထိရောက်သွားဆိုလိုတဲ့သဘောဟာကျွန်တော်တတ်တတ်ရှောက်နေမယ်ဆိုရင်အဲ့လိုရပါမလားအဲ့တော့ဒီ system flow တွေကလည်း out out နေတော့ corruption ဆိုတာကျွန်တော်ထင်တယ်မပြောင်းနိုင်သေးဘူ
းဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုနေဦးလင်းအခုကျွန်တော်တို့တော်ရချင်းတွေကဟိုစာရေးပြီးတော့ဆွေးနွေးထားတာလေးကိုလည်းတခုဖတ်ပြပေးပါဦးမတင်ကြတယ
်ဟုတ်ကဲ့ပါရှင်တင်တင်ဆိုတဲ့တော်ရချင်းကရေးထားတာပါတရားရုံးမှာလက်မှတ်ထိုးရင်စာချုပ်ဖို့အပြင်ကုန်နေရတဲ့ပွဲစားခြေတွေတရားသူကြီးကိုကြော့ရတဲ့ထုံးစံတွေပပြအောင်လုပ်ပေးပါလို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆိုတော့ကိုစင်ဝင်းရေဟိုဆိုတော့ကိုစင်ဝင်းပြောသလိုပါပဲဒီအဂရီအေးလိုက်စားမှုအကျင့်ပြည့်ချစားမှုတိုက်ဖြတ်ရေးအတွက်ကဟိုနှစ်ဖက်ဆိုတဲ့နေရာမှာကျွန်တော်ကတော့ပို့ပြီးမြင်တာဒီအဝန်တန်းနေအပြည့်သူတွေစာဝတ်နေမှုဖိုးလို့အောင်လစာကိုလာစားနဲ့ဒီကုံစင်းနှုံးနဲ့ကိုက်ညီပေးတာအပြင်ဒီ တစ်ဖက်ကလည်းဒီအပြစ်ပေးအရေးယူတာတွေကျူးလွန်တဲ့သူတွေအပြစ်ပေးအရေးယူတာတွေလက်ပေးတဲ့သူတွေကိုလည်းအပြစ်ပေးအရေးယူတာတွေတပြိုင်တည်းကျွန်တော်တို့တစ်ခါတည်းလောက်ရမယ်ထင်တယ်နော
်ဟုတ်တယ်ခမအဲ့ဒါတွေကတပြိုင်တည်းလောက်ရမယ်ဒီသူကဟိုအောက်ခြေကနေပြီးတော့အပေါ်ကိုသွားတာရောအပေါ်ကနေပြီးတော့အောက်ကိုလာတာရောပေါ့နော်အဲ့ဒီအပြင်မှာပဲကျွန်တော်တို့စနစ်တွေတည်ဆောက်ရမယ်ဥပမာအပြင်တန်တန်လိုဟာမျိုးတွေအွန်လိုင်းကနေပြီးတော့သွားတဲ့စနစ်ကိုတည်ဆောက်ရမယ်ဒီမဲ့ဆိုရင်လူတွေနဲ့လှုပ်ထားလို့ရှိရင်အဲ့ဒီလူတွေကလက်စားဖို့အခွင့်ပံ့ပေးလိုက်တာပေါ့အဲ့ဒီလိုမျိုးဒီ public administration နဲ့ပတ်သက်ပြီး reform လုပ်တဲ့ဟာကျွန်တော်တို့သွားအောင်သွားရမှာပဲနောက်ပြီးတော့အခါကျ media လွတ်လပ်ခွင့်အရေးကြီးတယ် mediatransparency media access to information media ဟာဒီဟာတွေကိုပေါ်နိုင်မှာခုနဟိုဟာကိုငင်းညာအောင်ပြောတဲ့ဟာမျိုးပေါ့ဒီပါတီစည်းစီတွေဟိုလက်စားတဲ့ဟာမျိုးရှိခဲ့တယ်ဆိုရင် media အရာဒီထုတ်ခွင့်ရှိတယ်နောက်ပြီး media access to information ရှိတယ်ဆိုရင်ဒီလိုမျိုးကိစ္စကပေါ်မှာပေါ်လာမှာပေါ့နော်
ဟုတ်ကဲ့ကိုစံဟု
တ်ဒါဒီအကုန်လုံးကျွန်တော်တို့တပြိုင်တည်းလုတ်သွားပြီးတော့လိုအပ်တယ်ဒါပေမဲ့ဝန်သားစရာကောင်းတာပေါ့လေဒါနဲ့နှော်လင့်ချက်ပေါ့အခုတတိယတော့ကျွန်တော်တို့အားမရပါဘူးတကယ်ပြောလို့ရှိရင်အစိုးရရဲ့ဒီသူ့ရဲ့ဟိုသဘောထား attitude ကလွဲနေတယ်ဟာဒါပေမဲ့မျော်လင့်ချက်တစ်ခုကတော့ပါလဲဆိုတော့အစိုးရ master plan ဒါနဲ့ပတ်သက်ပြီးတော့အခုတက်ချက်မှုသွားပြဟိုတိုက်ခိုက်ရေးနဲ့ပတ်သက်ပြီး master plan တစ်ခုကိုမကြာခင်ထုတ်ခိုက်တယ်မယ်လို့ဟိုသတင်းကြားရတာပေါ့လေ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကိုပတ်တောင်ရေကျွန်တော်စက္ကန့်30လောက်ကလေးအတွင်းမှာခမ်းမြန်မြန်လေးဖြည့်ပေးပါအရင်
ဟုတ်
စစ်ရင်အစိုးရတွေလက်ထက်ကကျွလွန်ခဲ့တဲ့အကျင့်ပြချစားမှုတွေကိုကျွန်တော်တို့အနည်းနဲ့အများဆိုသလိုကင်တွယ်အရေးယူနိုင်မယ်လို့ထင်သလားစက္ကန့်30
ကျွန်တော်ကတော့ဒီအဲ့ဒါတွေကိုဦးသိရှိပေါ့နော်ဒီအာနာယဟိုဒီအာနာယဆိုကျွန်တော်တို့မသိသိရှိရအစိုးရပါပဲဒီရဲ့ဒီကင်တွယ်မှုပေါ်မှာလည်းကျွန်တော်ကတော့ဟိုညှော်လင့်တယ်ပေါ့နော်ဒီလိုပြောပြတာကင်တွယ်နဲ့ဆိုလို့ရှိရင်တော့ဟိုဘာလို့ဟိုကျွန်တော်တို့အဓိကတော့ဒီကျွန်တော်တို့ပြဿနာကဒီမှာရှိတဲ့ပြဿနာ2000ကျော်ပြီးပုံမှာနောက်ကျောင်းမှာပြန်ရဆိုရင်အားလည်းရှိနေတယ်နောက်တစ်ခုကမျိုးသားညီသားတွေသွားဆိုအဲ့ဒါကြီးကိုချီတုံနိုင်ပါလားလို့ပေါ့နော်ဒီနောက်ကျောင်းမှာပြန်ရဆိုရင်အားဆိုကျွန်တော်ကဥမာပြင်ဖို့အခုလေးကိုတက်မှတ်ထားပေးတာရှိပြီးတော့မတရားလို့တော့မတရားလို့တဲ့အတိုင်းပဲထားရတဲ့ဥပဒေမျိုးတော့ကျွန်တော်တို့ပုံမှာဒီ
ဒ
ီဥပဒေရှိတယ်ပေါ့2000ပေါ်ပြီးပုံမှာဒီကအဲ့ဒီအခန့်ကြာကြီးပြတ်သွားနိုင်တော့တချို့ကလည်းရေးရေးနဲ့
ဟုတ်ကဲ့ကိုပတ်တဲ့အောင်ကိုစေဝင်ရောနောက်ပါဝင်ဆွေးနွေးတဲ့သူတွေစာနဲ့ရေးပြီးတော့ဆွေးနွေးတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာဒီနေ့ကတော့အချိန်ကတက်လောက်ခွဲရတဲ့အတွက်နောက်တစ်ပတ်မှပြန်ဆုံကြအောင်ပ
ါကိုစောဝင်လိုက်တဲ့စီစဉ်ထုတ်လို့ရမှုမဆုမှုနဲ့တင်ဆက်ထားတဲ့အတိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြည့်ကြတာဖြစ်ပါတယ်အတိုင်းလေးလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုမတ်တင်ကြီးထက်ကကြီးညာပြပါမယ်ရှင်
။အမေရိကန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တို့ထိပ်သီးတွေ့ဆုံပွဲနဲ့ပတ်သက်ပြီးဆွေးနွေးဖို့မြောက်ကိုရီးယားရဲ့ထိပ်တန့်အရာရှိတဦးအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုလာရောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအတည်ပြုထားပါတယ်။မြောက်ကိုရီးယားရဲ့ဒုတိယဥက္ကဋ္ဌကင်ယောင်ချိုနယူးယောက်ကိုလာနေပြီလို့ဒီကနေ့မနက်မှာပဲသမ္မတကတွစ်တက်လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အမေရိကန်တို့စစ်ကူပေးထားတဲ့အာဖဂန်ထုတပ်ဖွဲ့တွေကနန်ဂါဟာပြည်နယ်အရှေ့ပိုင်းမှာအရသား9ဦးကိုတပ်ဖြတ်ပြီး10ဦးဒဏ်ရာရစေခဲ့တယ်လို့ဆွတ်ဆွဲခံထားရပါတယ်။ဒီလူတွေကိုအစ္စလာမ်ရဲ့အစွန်ရောက်စစ်သွေးကြတွေနဲ့မှာယွင်းခဲ့တဲ့အခြေအနေရှိပါတယ်။ဂါဇာကမ်းမြောင်ဒေသကစစ်သွေးကြတွေရှိမဲ့နေရာကိုအစ္စရေးလက်တပ်ကဒီကနေ့၄ချောင်းကနေတိုက်ခိုက်ပါတယ်။ဒါဟာဆိုရင်စစ်သွေးကြအုပ်စုကအစ္စရေးတောင်ပိုင်းနေရာအတော်များများကိုလက်နက်ကြီးမော်တာ25လုံးနဲ့ပစ်ခတ်ပြီးတဲ့နောက်မှာပြုတ်လုတဲ့ထိုးစစ်ဖြစ်တယ်လို့ Israel ဘက်ကပြောဆိုထားပါတယ်
။သတင်းကြီးချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ Maximum ဖြစ်ပြီးတော့ Engineer ကတော့ Peter Han နေဖြစ်ပါတယ်။ကျွန်မအတန်းစင်ပါရှင်။ View American တန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ2440 4850အပြင်လိုင်းလမီတာ190တို့ကနေလည်းဒါရိုက်ဖန်ယူနားဆင်နိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.